Welcome to the Voice of America in Burmese.
ဒေါက်တာရှင်များ တရား ချမ်းမြေ့တဲ့ မင်္ဂလာ မနက်ခင်း ဖြစ်ကြပါစေ ခင်ဗျာ VOA American အသံရဲ့ 2023 ခုနှစ် အောက်တိုဘာ 15 ရက် တနင်္ဂနွေ မနက်ခင်း မြန်မာပိုင်း အစီအစဉ် တွေကို American ပြည်တော်စု မြို့တော် Washington DC ကနေ ဖလိုက်တိုမီတာ 24.51 ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေ မနက်ပိုင်း 6 နာရီကနေ 9 နာရီထိ တိုက်ရိုက်ထုတ်လွှင့်ပေးနေပါ ခင်ဗျာ ကျွန်တော်က ညဉ့်ညားရေးပါ ခု မနက်ခင်း အစီအစဉ် တွေကို တာဝန်ယူတက်ဆက်သွားမှာ ဖြစ်ပါတယ် ခင်ဗျာ
Israel and Hamas အပြန်လည်တိုက်ခိုက်နေကြတဲ့ဂါဇာကမ်းမြောင်ဒေသကနေလူတွေတန်းတဲ့ချီထွက်ခွာနေကြရတယ်လို့ဒေသတွင်လူသားဗီဒိုကအကြက်တဲဆိုဝါလာနေပြီလို့ကုလသမဂ္ဂကပြောပါတယ်။အမေရိကန်နိုင်ငံသားယင်းဝင်ကြီးအန်တိုနီဘလင်ကန်ဟာစော်ရီနိုင်ငံသားယင်းဝင်ကြီးနဲ့ဒီကနေ့တွေ့ဆုံပြီးဣသရေးဂါဇာပြည်ပခအရေးဆွေးနွေးခဲ့ကြပါတယ်။ရေပေးတဲ့ဆူဆူဝါကြုံနေရတဲ့ဘကူးမှာစာတင်ကြောင်းတွေရာနေချီယာယီပ
လေးရှားမှာမြန်မာအလုပ်သမားတွေအလုပ်လုပ်ခွင့်အထောက်အထားမရှိလို့ဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ဒီလိုပြပထွက်ပုံစံမျိုးစုံနဲ့လောက်ကိုင်းနေကြရမှာဖမ်းဆီးတွေရှိနေပေမဲ့ပြည်တွင်းမှာလည်းပိုးချက်တီးလာနေလို့ပွဲစားတွေနဲ့ပြပကိုသွားရောက်လောက်ကိုင်းသူတွေတိုးပွားလာနေရတဲ့အကျိုးဆက်ဖြစ်လူကိုယ်ကူးခံရမှုအခြေအနေတွေကလည်းပုံမဆိုးရွားလာနေပါတယ်။ဒီအကြောင်းကိုတော့နောက်ပိုင်းမှာတို့အတန်အစီအစဉ်မှာကြည့်ရှုနားဆင်နိုင်ပါတယ်ဗျ။တခါဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီဝါသတင်းတွေနဲ့ဥတုရသည်နဲ့နာဂတ်ကဘာအစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ဗျ။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်ကပြောပြပေးပါအောင်ခင်ဗျာ။
ဂါဇာဒေသကိုအစ္စရေးတပ်တွေထိုးစစ်ဆင်ပါဖြစ်တဲ့အတွက်ဂါဇာမြောက်ပိုင်းကတန်းနဲ့ချီတဲ့ပါလက်စတိုင်းတွေတောင်ဘက်ကိုရွှေ့ပြောင်းနေကြပြီးလူသားချင်းစာနာမှုအကြမ်းတည်းကြီးမားစွာရင်ဆိုင်နေရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်။အစ္စရေးကပိတ်ဆို့ထားတဲ့အတွက်ဂါဇာဒေသအတွင်းလူနှစ်သန်းလောက်ဟာတောက်သုံးရေးစားနပ်ရိက္ခာနဲ့ဆေးဝါးတွေပြတ်တောက်နေတဲ့အတွက်သေရေးရှင်ရေးပြဿနာဖြစ်လာနေပြီလို့ကုလသမဂ္ဂကယ်ဆယ်ကူညီရေးဌာန UNRWA ရဲ့မဟာမေကြီးဖိလိပ္ပီလာဇာရနီကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကဟာမတ်စ်အဖွဲ့ကအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေး1300ကျော်လောက်သေဆုံးခဲ့ပြီးနောက်အစ္စရေးကလက်တုံ့ပြန်တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသပါလက်စတိုင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း2200ကျော်သေဆုံးခဲ့ရပါတယ်။အစ္စရေးစစ်သား3သိန်းလောက်ဟာဂါဇာနယ်စပ်မှာအသင့်ပြင်းထားပြီးဟာမတ်စ်ကိုချေမုံမှုအတွက်ဂါဇာဒေသကိုဝင်ရောက်တိုက်ခိုက်မှာဖြစ်တဲ့အတွက်အရသားတွေဘေးလွတ်ရာဂါဇာတောင်ပိုင်းကိုရွှေ့ပြောင်းဖို့အစ္စရေးကပြီးခဲ့တဲ့တောက်ကြနေ့ကကြေညာခဲ့တာပါအခုလိုဂါဇာဒေသကတိုက်ပွဲတွေကိုကဘာကအာယုံဆိုင်နေချိန်မှာပဲဂျူးအခြေချနေထိုင်မှုအသည့်တွေရှိတဲ့အနောက်ဘက်ကမ်းခြေ West Bank မှာပါလက်စတိုင်းနေနဲ့အစ္စရေးတပ်ဖွဲ့တွေအကြားပဋိပက္ခတွေပြင်းထန်နေပြီးတပတ်အတွင်းမှာတင်ပါလက်စတိုင်း54ဦးသေဆုံးခဲ့ပြီးအများအပြားဖမ်းဆီးခံထားရပါတယ်ဒီလိုအခြေအနေဟာ2005ခုနှစ်နောက်ပိုင်းမှာအဆိုးဝါးဆုံးအခြေအနေဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ Sorry အာရီဗီယာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာ Sorry နိုင်ငံသားဝင်ကြီးဖိုင်ဇာဘင်ဖာဟနက်စနေနေ့ကတွေ့ဆုံခဲ့ပြီး Israel Gaza ပဋိပက္ခအရေးကိုဆွေးနွေးခဲ့ပါတယ် Sorry နိုင်ငံသားဝင်ကြီးဘင်ဖာဟန်ကတော့အရာသားတွေကိုတိုက်ခိုက်တဲ့အပေါ်နှစ်ပတ်စလုံးကိုပြစ်ချင်းရှုံချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းလျှော့ချဖို့တိုက်တွန်းလိုက်ပါတယ
် We need to work together to find a way out of the cycle of violence. That is something that we really really need to focus on.
အခုလိုအပြန်အလှန်တိုက်ခိုက်နေတဲ့အတွေ့အံတရားဟာရုံထွက်နိုင်ဖို့ဆွေးနွေးနီးလန်းရှာဖို့လိုပါတယ်။ဒါကိုကျွန်တော်တို့အမှန်တကယ်အာယုံထားလှုပ်ဆောင်ဖို့လိုအပ်ပါတယ်ဒီတန်တရားကိုအဆုံးသတ်နိုင်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေကပြန်ဖြစ်နေဦးမှာပါဒီလိုဖြစ်ရင်အရတားတွေပဲဆုံးအရင်ဆုံးခံရမှာဖြစ်ပါတယ်နှစ်ဖက်စလုံးကအရတားတွေပဲပေးဆက်ကြရမှာပါလို့ Sorry Arabia နိုင်ငံသားရဲ့ဝန်ကြီးကပြောဆိုသွားတာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Blinken ကပြောဆိုရမှာလဲ Hamas အဖွဲ့ဟာပါလက်စတိုင်းတွေကိုကိုးစားမပြုဘဲအကြမ်းဖက်အဖွဲ့အစည်းအဝေးဖြစ်ပြီး Israel နိုင်ငံကိုဖျက်ဆီးဖို့နဲ့ဂျူးတွေကိုတတ်ဖြတ်ဖို့သာယူရတဲ့အဖွဲ့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာအနောက်အရှနိုင်ငံခုနှစ်နိုင်ငံကိုခီးလက်လက်ခဲ့ပြီး Israel Hamas စစ်ပွဲကနေဒေသတွင်းစစ်ပွဲအဖြစ်ပြန့်နှံ့မသွားအောင်ကာကွယ်ဖို့လိုက်လံဆွေးနွေးတိုက်တွန်းနေတာဖြစ်ပါတယ် Israel နဲ့ Hamas အကြဖြစ်ပွားနေတဲ့စစ်ပွဲတွေကနေဒေသတွင်းစစ်ပွဲတွေအဖြစ်ပြန့်နှံ့မသွားအောင်ကာကွယ်ဖို့ဖြစ်နိုင်ခြင်းအများကြီးရှိသေးကြောင်းဒါပေမဲ့အချိန်ကတော့နည်းနည်းပဲကျန်တော့တယ်လို့ Israel ရဲ့အိမ်နီးချင်းလေဘနွန်နိုင်ငံမှာရောက်ရှိနေတဲ့ Iran နိုင်ငံသားရဲ့ဝန်ကြီး Hussein Abdurrahman Rahanga စနေနေ့မှာပြောဆိုလိုက်ပါတယ် ။ Israel နဲ့ Gaza ဒေသကိုတိုက်ခိုက်နေတာကိုရပ်တန့်ဖို့ Iran နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပြီး Lebanon မှာအခြေစိုက်တဲ့ Hezbollah နဲ့တိုက်ခိုက်တပ်ဖွဲ့ပါဝင်ဆင်နွှဲလာမယ်ဆိုလို့ရှိရင်စစ်ပွဲဟာအရှေ့လက်ပိုင်းနိုင်ငံတချို့ကိုပြန့်နှံ့သွားလိမ့်မယ်လို့သူကသတိပေးလိုက်ပါတယ်။ Hezbollah အနေနဲ့စစ်ပွဲနဲ့ပတ်သက်တဲ့ဖြစ်နိုင်ခြေအားလုံးကိုစဉ်းစားထားကြောင်းနဲ့ Israel နဲ့ Gaza ကိုတိုက်ခိုက်နေတာကိုချက်ချင်း Israel အနေနဲ့ Gaza ကိုတိုက်ထိုက်နေတာကိုချက်ချင်းရပ်ဖို့လိုတဲ့အကြောင်း Iran နိုင်ငံသားရဲ့ဝန်ကြီးဟိုရှင်က Lebanon နိုင်ငံမြို့တော်မှာဘေရုတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။လေဗနွန်နိုင်ငံမှာရှိတဲ့ Hezbollah စစ်သွေးကြောအဖွဲ့ကိုအီရန်နိုင်ငံကအီရန်နိုင်ငံကကြောကောက်နောက်ခံပေးထားတာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့က Hamas အဖွဲ့ Israel ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်တနေ့ကစပြီး Hezbollah နဲ့ Israel တပ်တွေအကြနေစဉ်လို့အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်
အဲ့ဒါမနေ့ဗမာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 kHz 5.40kHz 41.39 5.53 kHz 59 kHz 590 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဖြူရီအနေပြီးသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာရှင်းနေပြတဲ့အခမ်းအနားကိုစစ်ကောင်စီကဒီကနေ့နေပြည်တော်မှာကျင်းပပါတယ်လက်မှတ်ထိုးထားတဲ့အဖွဲ့တချို့စစ်ကောင်စီနဲ့တပ်တွေနဲ့အကြာလက်တလောတိုက်ပွဲတွေရှိနေခြင်းပါပဲဒီကနေ့အခမ်းအနားကိုကျင်းပတာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့တယောက်ကြပါတယ်နိုင်ငံအတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ကြားထားပေမဲ့အားလုံးကအဖွဲ့ကိုစားပြုတယောက်တောင်မဟုတ်ဘူးလို့သိရပါတယ်ကရင်မျိုးသားအစီအယုံ KNUA ဥက္ကဋ္ဌဟောင်းဘိုဂျုံဘူတူစေဖောနဲ့ ABSCF ဒုက္ကဋ္ဌရဲဘော်မျိုးဝင်းတို့ဒီကနေ့အခမ်းအနားကိုတက်ရောက်တာမှာအဖွဲ့အစည်းကိုစားမပြုတာမဟုတ်ပဲအရင်က NCA လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ခေါင်းဆောင်တွေအဖြစ်နဲ့တက်ရောက်ကြတာဖြစ်တယ်လို့သိရပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းချိန်ကစလို့ NCA သဘောတူစာချုပ်ပြည့်ပြတ်သွားပြီလို့ NCA လက်မှတ်ထိုးရမှာပါဝင်ခဲ့ကြတဲ့ကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အဖွဲ့သုံးဘက်ကတော့တိတ်မကြခင်ဂျပန်ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပိကရတဲ့တဲ့ဘတ်တဲ့မိုးအစမပြရွာသွန်းပြီးရေကြီးရေရှမ်းမှုတွေကြုံနေရတဲ့ဘုဂိုဒေတာအတွင်းမှာရေပေးကြောင်စာတင်ကြောင်ပေါင်း200ကျော်ကိုယာယီပိတ်ထားပါဗျ။ရေသိမ့်မကြီးတဲ့နေရာတွေကစာတင်ကြောင်တချို့ပြန်ဖွင့်နိုင်တာရှိခဲ့ပေမဲ့လက်တလောပိတ်ထားရတဲ့စာတင်ကြောင်ပေါင်း268ကျောင်းရှိတဲ့အကြောင်းပညာရေးဝန်ကြီးဌာနကပြောဆိုထားပါဗျ။အထူးသဖြင့်တော့ဘုဂိုနဲ့ပတ်ဝန်းကျင်ဒေတာတွေမှာရေပေးဆူဆူဝါဝါကြုံနေရပြီးနှစ်ပေါင်း90အတွင်းအဆိုးဝါးဆုံးစံချိန်တင်ခဲ့ပါဗျ။လူနေအိမ်တွေအများအပြားရေနစ်မြုပ်ခဲ့ပြီးဘေးလူရရှိပောင်းခိုလုံနေရသူတွေတောင်းတဲ့ချေရှိပါတယ်။ဒီနေ့ဆိုင်ခင်းတွေလည်းအများအပြားရေနစ်ပျက်စီးခဲ့ရပါတယ်။ရေပေးတဲ့နေရအများစုဖြစ်တဲ့ဘကိုးမှာစိုက်ဧက4,600ကျော်၊ဒိုင်ဦးမှာစိုက်ဧက2,000နီးပါး၊တနပ်ပင်မှာစိုက်ဧက2,200ကျော်၊ကဝါဘက်မှာစိုက်ဧက12,000ကျော်၊လဲကူဘက်မှာတော့စိုက်ဧက1,000ကျော်ပျက်စီးနိုင်ပွဲရှိတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ဘက်ကထုတ်ပြန်ထားပါတယ်။ဒီအပိုင်းရေအနှဲငယ်ပြန်ကျလာတဲ့ဆိုပေမဲ့လည်းကိုယ်အိမ်ကိုပြန်နေလို့မရသေးတဲ့သူအများပြားရှိနေပြီးအကူအညီတွေလိုအပ်နေတယ်လို့ရေဘေးကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလို့ရေဘေးသင့်ဒေသတွေမှာဝမ်းပြက်ဝမ်းရှုံးတဲ့ရာနာတွေအဖြစ်များနေပြီးစေဝါအကူအညီမလုံမလောက်ဖြစ်နေတယ်လို့လည်းပြောဆိုထားကြပါတယ်။ဒီနေ့2023ခုနှစ်စက်တင်ဘာလအထိ6လအတွင်းမှာထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးပြီးတဲ့မြန်မာနိုင်ငံသား1,000ကျော်ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့အော်တိုဘာလ၁၀နှစ်နေကပဲထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတစ်ချို့ကိုထိုင်းရဲတွေကတားဆီးစစ်ဆေးရမှာတရားမဝင်မြန်မာနိုင်ငံသား20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ကန်ချနာပူရီနဲ့အယုဒ္ဓယခရိုင်တွေအတွင်းတီးခြားဖမ်းဆီးခဲ့တာဖြစ်တယ်လို့မြန်မာရွှေပြောင်းအလုသမားအရေးဆောင်ရွက်နေသူဦးမိုးဂျိုးကပြောဆိုပါတယ
်။အဲအော်တိုဘာလ၁၀နှစ်ညပိုင်း9နိုင်လောက်တော့မတင်ကားပေါ်ရပစ်ကတ်ကားတစ်စီးကိုထိုင်းလူမျိုးဖွဲ့ကတားဆီးစစ်ဆေးတဲ့အခါမှာကမောင်းပြီးပြေးတယ်။တောင်လုံးကျွေးဖွဲ့ကပစိတ်တိုက်ပြော့။နောက်ကလိုက်တဲ့အခါမှာဂျင်မောတော့ထွက်ပြေးသွားတယ်။ကားပေါ်မှာကြက်ညက်တက်ပြီးတော့လိုက်ပါလာတယ်။တရားမွေမြန်မာ18ဦးပေါ့။တစ်ဆက်တည်းမှာပဲတိုင်းနိုင်ငံအလဲပိုင်းဘန်ကောက်မြို့တော်အနီးအယုဒ္ဓယာခရိုင်ထဲကနှခွန်လူဝံမြို့နယ်နယ်နွေထဲမှာမတင်ကားဖွဲ့ကပစ်ကတ်တားစီးကိုလုံကျွေးဖွဲ့ကတားစီးစစ်ဆေးရတဲ့အခါမှာတရားဝင်မြန်မာ9ဦးအမျိုးသား2ဦးအမျိုးသမီး9ဦးကျမောင်းတဲ့သူဖမ်းမိပါတယ်
မြန်မာနိုင်ငံတွင်းနိုင်ငံရေးစီးပွားရေးအကြအတဲတွေကြောင့်ပြည်ပထောက်ကအလုံးလုံးကြိုင်ကြရှာဖွေကြတဲ့မြန်မာနိုင်ငံသားတွေတင်းတကြများလာနေပြီးအနည်းဆုံးနိုင်ငံအတွင်းကိုတော့တရားဝင်ရောတရားမဝင်ပါအများဆုံးဝင်ရောက်ကြပါတယ်။အာဏာသိမ်းမှုနောက်ပိုင်းတရားမဝင်ထောက်ကလာသူတွေပိုများလာတယ်လို့အခုလိုဖန်ဆီးခံရတဲ့သတင်းတွေလည်းပိုပြီးစိတ်လာနေတာဖြစ်ပါတယ်။
ဟုတ်ကဲ့အခုထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်ကတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျအခုနောက်ပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေသတင်းဆောင်မတွေသတင်းပေးပို့ချက်တွေဆွေးနွေးကမ်းတွေကိုစတိုက်တင်ဆက်သွားဖို့ရှိပါတယ်ခင်ဗျပထမဆုံးတော့မလေးရှားဆောက်လုပ်ရေးလုပ်ငန်းခွင်မှာမြန်မာတွေဖန်ခံရတဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပြသေးခင်ဗျမလေးရှားနိုင်ငံဂျိုဟိုပြည်နယ်ကဆောက်လုပ်ရေးလုပ်ငန်းခွင်အနီးတစ်ပိုက်ကိုလူမှုချိချက်ရေးတာဝန်ရှိသူတွေဝင်ရောက်ဆစ်ဆဲပြီးအထောက်ထားမဲ့နေထိုင်အလုပ်လုပ်နေသူ200နီးပါးကိုဖမ်းဆီးခဲ့ပါတယ်အဲ့ဒီမှာမြန်မာနိုင်ငံသား62ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင
်ဗျ။မလေးရှားနိုင်ငံဂျိုဟိုပြည်နယ်တဲကစောက်လုပ်ရေးလုပ်ငန်းခွင်တဝိုက်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအောက်တိုဘာလ23ရက်နေ့ညဘက်မှာပိတ်ဆို့စစ်ဆေးခဲ့ပါတယ်။စစ်ဆေးမှုအတွင်းမြန်မာတွေအပါအဝင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားသား200နီးပါးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူမြန်မာနိုင်ငံသား62ယောက်ထိများတယ်ဆိုပြီးမလေးရှားနိုင်ငံတွင်မြန်မာလူမှုအတိုင်းဝိုင်းကိုအကူအညီပေးနေတဲ့တက်ကြွလှူရှားသူဦးစိုးထက်သိန်းကပြောပါတယ်
။မနေ့ကပေါ့နော်မနေ့ကကျွန်တော်ဂျိုဘိုးမှာလုံးဝလူဖမ်းပွဲကြီးအကြီးကြီးပေါ့ immigration ဟန်ပြီးတော့လူဖမ်းပွဲကြီးဒါလုပ်လိုက်တာပဲ။အားလုံးအယောက်640နဲ့မှတယောက်ပေါ့နော်650နီးပါးကိုပြောင်းဆိုဟိုဝင်းရံပိတ်ဆို့ပြီးတော့မှဖြစ်သေးတာ။အဲ့ဒီတင်းမှုမှာသူထိန်းသိမ်းလာတာတော့190နဲ့မှ5ဦးကိုထိန်းသိမ်းလာလိုက်တယ်။ဟုတ်နော်။ဒါဟိုအထောက်အထားမပြည့်စုံဘူးလို့ယူထားရတဲ့195ဦးပေါ့နော်။ဆိုတော့အဲ့ဒီထဲမှာကျွန်တော်တို့မြန်မာနိုင်ငံသား62ဦးပါတယ်။ဘင်္ဂလားဒေ့ရှ်က55ဦးပါတယ်။အိန္ဒိယ28ဦးပါတယ်ပေါ့နော်။ပြီးတော့အမျိုးသား26ဦးနဲ့အမျိုးသမီး5ဦးတဲ့အင်ဒိုနီးရှားအမျိုးသမီး5ဦးပေါ့နော်။ဆိုတော့ပါကစ္စတန်16ဦးပေါ့နော်။နိုင်ငံအစုံကအဝိုးစားတွေတောင်တရုတ်တွေတောင်ပါတယ်မဟုတ်ရင်
စစ်ဆေးခံရတဲ့အထက်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကန်ဆောင်ထားတဲ့နိုင်ငံသားတွေလည်းစစ်ဆေးခံရသူတွေထဲမှာပါဝင်ပါတယ်။မလေးရှားနိုင်ငံထဲမှာဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေသူတွေတရားဝင်အထောက်အထားမရှိဘဲထိုင်းနယ်ဇက်ကနေခိုးဝင်လာကြတဲ့မြန်မာတွေလည်းအများအပြားရှိနေပါတယ်။တချို့ကတော့တရားဝင်အလုပ်လာလုပ်ကြတဲ့နိုင်ငံကူးလက်မှတ် passport ရှိသူတွေဖြစ်ပေမဲ့လည်းမြန်မာတန်ယုံမှာ passport တက်တန်းတိုးဖို့အတွက်အဆင်မပြေတာကြောင့်တရားမဝင်ဖြစ်သွားကြသူတွေလည်းရှိနေကြပါတယ်။
သူတဗန်တို့မှုဆိုရင်ကျွန်တော်တို့က passport တင်လိုက်တဲ့အခါကျရင်တို့ကဒီ passport ကိုတို့ကဘယ်နေ့ရက်နေ့မှပြန်လာပြီးတော့မှ appointment ယူပါဆိုပြီးတော့တို့ change ပေးလိုက်တာပေါ့နော်။ဒါတော့အဲ့ဒီကာလအတော်တွေမှာတို့ကပြောဆိုရင်အဲ့ဒီဟိုက biography ကိုကြည့်ပြီးတော့မှဘယ်တိုင်းဒေသကြီးဘယ်မြို့နယ်မှာနေထိုင်တဲ့ဥပဒေလူရဲ့သားဆိုတာကိုတို့ကပြောဆိုပြည်ထိုင်ပြန်လာကိုပြန်လိုက်တာ။အဲ့လိုပြန်လိုက်ပြီးတော့မှဒါကင်းရှင်းပါတယ်ဆိုတာမျိုးကိုတို့ visa ဒီဒေတာမှနိုင်ငံရေးဒေသရင်းနဲ့ကင်းရှင်းပါတယ်ဒေတာမှတို့ကထုတ်ပေးတာ။
မလေးရှားနိုင်ငံမှာအစိုးရအပြောင်းလဲကာလမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေခြင်းတရားမဝင်နိုင်ငံသားတွေကြောင့်လို့အပြစ်ပုံချတာတွေလည်းရှိနေပါတယ်ဒီအတွက်တရားမဝင်နိုင်ငံသားစန့်ကျင်ပွဲတွေလုပ်ဖို့စီစဉ်နေတာကြောင့်မြန်မာတွေအနေနဲ့လုံခြုံရေးသတိထားကြဖို့ကိုလည်းဦးစိုးထက်သိန်းကပြောပါတယ်အခုဖမ်းဆီးခံရသူ200နီးပါးကိုတော့လူဝင်မှုကြီးကြပ်ရေးအဥပဒေ1959မြင်းဆောင်63ဧပြီပုံမှန်155နဲ့1959မြင်းဆောင်63လူဝင်မှုကြီးကြပ်ရေးဧပြီပုံမှန်တွေနဲ့အရေးယူသွားမယ်ဆိုပြီးမလေးရှားလဝကကသတင်းထုတ်ပြန်ထားပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ကိုချိန်ဆက်ရပါရှင်
ဟုတ်ကဲ့ VOA မြန်မာပိုင်းကမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်တင်ဆက်နေကြသတင်းဆောင်မတွေဆွေးနွေးကမ်းတွေကိုစတိုက်တင်ဆက်ပေးပါမယ်ခင်ဗျာအခုပထမဆုံးတော့ဒီမိုကရေစီရေးရာဆွေးနွေးကမ်းမတိုင်ခင်မှာလူကုန်ကူးမှုအကြောင်းသတင်းဆောင်မတစ်ပုဒ်တင်ဆက်ချင်ပါတယ်မြန်မာနိုင်ငံရဲ့အခြေတဲ့ကြစီးပွားရေးအဆင်မပြေမှုတွေအနာသိမ့်ပြီးနှစ်နှစ်ကျော်သုံးနှစ်အတွင်းမှာမြင့်တက်လာနေလို့လူကုန်ကူးခံရမှုတွေလည်းတိုးမြင့်လာနေတာပါပြည်တွင်းမှာခက်ခဲတဲ့အခြေအနေတွေကြောင့်ထိုင်းနိုင်ငံလိုအင်ဒီဂျင်းနိုင်ငံတွေကိုပွဲစားတွေနဲ့တွားရောက်လှုပ်လှုပ်ဖို့ကြိုးစားရတာလူကုန်ကူးခံရသူတွေရဲ့အကြောင်းကို Frontier မြန်မာရဲ့ဒို့အတန်ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
။အဲ့ဒီနေ နေထွက်ပြေးဖို့ဒီကိုကိုတက်တည်ဖို့လူနာမျိုးစုံစဉ်းစားခဲ့ဘူးတယ
်အဒီကလည်းကလည်းကျမတို့ကတူအပူကြီးတောင်းရမယ်မသိဘူးပေါ့နော်
လူကုန်ကူးမှုတွေမတားဆီးနိုင်တာလူကုန်ကူးခံရတာတွေကိုမကာကွယ်နိုင်တာလူပွဲစားတွေကိုအရေးမယူနိုင်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်အမေရိကန်ကဝေဖန်ပြောဆိုလာခဲ့တာအတော်လဲကြားခဲ့ပါပြီအခုအာဏာသိမ်းပြီးနောက်မှာလည်းစစ်တပ်ကလူကုန်ကူးမှုနဲ့ပတ်သက်လို့လှုပ်ပေးနိုင်တာတိတ်မရှိတဲ့အပြင်ပြည်သူတွေကိုလူလိန်လူပွဲစားတွေလက်ထဲရအောင်တွန်းပို့ပေးနေတဲ့အခြေအနေတွေကိုဖန်တီးပေးနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်ကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တွေကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလို့တန်းသတင်းတောက်ခင်းင်းဖြူဆိုကရေးသားထားပြီး Frontier မြန်မာရဲ့သတင်းတောက်တွေကတင်ဆက်ပေးထားပါရစေ။လုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရရှင်။
ဒီ2020ခုနှစ်ဒီတွင်စစ်မှာပေါ့နော်ဒီစစ်ကောင်စီနဲ့ခင်ဒီရဲ့တိုက်ပွဲဖြစ်ပြီးတော့ခင်မုံဖြစ်သူရှုံရှုံခဲ့ရတယ်ဒီကြံခဲ့တဲ့မိသားစုအတွက်ဒီထိုင်းမှာအလုံးလုံးကိုထွက်လာရင်းနေပဲအလိုမတူပဲပြည်ထောင်စာဘဝရောက်ခဲ့တယ်အခုတော့ပြည်ထောင်စာအနေနဲ့လောက်ကန်ရည်တည်နေပါတယ
်အသက်30ကျော်အရွယ်မနန်းမူကပြောပြတာပါသူကကရင်နီပြည်နယ်တနီးကယားပြည်နယ်လို့တည်ကြတဲ့နေရာကဒေသခံတယောက်ဖြစ်ပါတယ်။သူယောက်ျားဟာ2021ခုနှစ်ဖေဖော်ဝါရီလဆရာနာသိန်းအပြီးမှာခုခံတော်လှန်ရေးတပ်ဖွဲ့တွေကိုဝင်သွားခဲ့ပြီးသူကတော့မိသားစုနဲ့အတူစစ်ရှောင်စခန်းမှာတွန်းနေခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကသူယောက်ျားတိုက်ပွဲကျသွားပြီးတဲ့နောက်မှာတော့ကလေးနှစ်ယောက်ရဲ့အမေနဲ့အတော်ရဲ့ကိုရှာဖွေကြွေးမွေးရမယ့်တာဝန်ရှိလာပါတော့တယ်။စစ်ဆောင်စခန်းမှာဆက်နေရင်မဖြစ်တော့ဘူးဆိုတာကိုသိလာပြီးတဲ့နောက်မှာတော့
ကျမတို့ဒုက္ခသည်စခန်းကမိန်းကလေးတွေအနေနဲ့တော့ဒီအာဏာသိမ်းပြီးတဲ့နောက်မှာပေါ့နော်မိတွင်းမှာဘာမှလှုပ်ရှားလို့မရတော့ရရအလုံးလုံးမယ်ဆိုတဲ့စိတ်နဲ့ဒီဘက်ကိုထွက်လာဖြစ်ခဲ့တာပေါ့နော်ဒီစစ်ဆောင်စခန်းတွေကိုဒီနိုင်ငံသားမှအလုတ်ကောက်ကောင်လောက်ရမယ်ဆိုပြီးတော့တရားမဝင်လမ်းကြောင်းနဲ့ပို့ပြီးတဲ့ပွဲစားတွေလာပြီးလူစုလေးရှိတယ်အဲ့ဒီတွေကဒီလာစာကောက်ကောင်းရမယ်အနိုင်ခံမှလောက်ရမယ်ဆိုပြီးချိန်မင်းပြီးထွက်လာခဲ့တာပေါ့နော
်ဘန်ကောက်ကိုရောက်လာတဲ့အချိန်မှာတော့သူအလိန်ခံလိုက်ရပြီဆိုတာကိုသိလိုက်ရပါတယ်ဒါပေမဲ့သူမှာထိုင်းစကားကလည်းမတက်အထောက်ထားကလည်းမရှိအကူအညီကလည်းဘမတောင်းလို့တောင်းရမှန်းမသိခဲ့ပါဘူးပွဲစားကိုပြန်ပေးရမယ့်အကျွေးကလည်းသိန်း30လောက်တင်နေတာပါဒီလိုနဲ့ပဲသူမပိတ်မိနေခဲ့ပါတယ
်အဲ့ဒီနေရာနေထွက်ပြေးဖို့ဒီကိုကိုတက်တည်ဖို့လူလမ်းမျိုးစုံစဉ်းစားခဲ့ဘူးတယ်ဒါမဲ့ကြံခဲ့တဲ့အသက်10နှစ်အရွယ်သမီးနဲ့ဒီ6နှစ်အရွယ်သားပြီးတော့အသက်ကြီးနေတဲ့မိဘတွေအားလုံးကကိုမရှိမဖြစ်တော့ဒီဒုက္ခတွေအလုံးသီးခံရင်းနဲ့ပဲအလိုမတူပဲပြည်တွင်စာဝါရောက်ခဲ့ရပေါ့နော
်မနန်းမို့လို့ထိုင်းကိုလူကုန်ဝှခံလိုက်ရတဲ့ဇလန်းတွေကမကြုံစဘူးအထူးဆန်းမဟုတ်နေတော့သလိုအသည့်ဆန်းလည်းမဟုတ်နေတော့တာကစိတ်မကောင်းစရာပါဆရာနာသိန်းပြိပခါတွေဖြစ်လာတဲ့နောက်ဆက်တွဲအနေနဲ့လူကုန်ကူးမှုတွေကပိုပြီးတော့တိုးလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေကဒိုးအတန်ကိုပြောပါတယ်အမေရိကန်လူကုန်ကူးမှုအစီရင်ခံစာ2023အရဆိုရင်တိုင်းဒေသဒေသတွေနဲ့စစ်ဆောင်စခန်းတွေမှာလူကုန်ကူးမှုတွေကပိုဖြစ်လာနေတာပါ။ကီနီပြည်နယ်လူဦးရေရဲ့3ပုံ2ပုံဖြစ်တဲ့လူတသိန်းလောက်ဟာလည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ဆောင်နေရတယ်လို့ UN OCHA ကဆိုထားပါတယ်။ကရင်နီအမျိုးသမီးအဖွဲ့အစည်း KNWO ကမော်ပရီမြာကတော့ကရင်နီပြည်နယ်ကအမျိုးသမီးတွေကကျိုးရတောင်ရလုပ်ငန်းမွေးမြူရေးလုပ်ငန်းတွေနဲ့သာအသက်မွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့ပြိပခါကြောင့်ဆစ်ဆောင်ဖြစ်လာတဲ့အခါမိသားစုကိုရှာဖွေကြွေးမွေးဖို့အတွက်တခြားအလုပ်တွေကိုရှာကြရပါတယ်
။ဒီအာနာမသိခင်ပုံပုံမှုမရှိဘူးဆိုတော့ဟာတော့မဟုတ်လေနော်ဆိုတော့ဒီပုံပုံမှုတော့ရှိတယ်ဒါပေမဲ့ပို့ပြီးတော့မှဒီ2023အာနာသိတဲ့နောက်ပိုင်းမှာဒီပုံပုံမှုပို့ဖြစ်သွားတယ်လို့ပြောလို့ရတာပေါ့နော်။ ဒီမရှာရဲရွာဒီမှာဆိုရှင်အစ်တော်ဒီတတ်ဆွဲထားတာမျိုးတွေဒီဘရိုရဲ့ဆက်ပြီးတွေမိရှုဖြစ်တဲ့မျိုးတွေသူတို့ရှင်ကြီးရွာတွေထဲမှာဒူနေအီတွေမှာဟိုပါပေါ့မိုက်ဖုန်ဖားတဲ့ကိစ္စမျိုးတွေတော်မလို့ဟိုရိတ်ခါရဲ့ကြိမ်လုံးမရဘူးဖြစ်စီကုန်တယ်ပြန်လာလို့လည်းမရဘူးပြန်လာလို့ရှင်ဒီမိုက်ထောင်တဲ့အဲ့လိုမျိုးတွေပေါ့နော်သူတို့မိသားစုတွေရဲ့အလိုအန်တဲ့တစ်ခေတ်တုံးစီ
မီကလေးကတိုင်းပြည်ရဲ့စီးပွားရေးကျဆင်းနေပြီးဆင်းရဲမွေးတင်မှုနှုန်းကနှစ်ဆဖြစ်လာပါတယ်။ကိုဗစ်နဲ့ပြိပခါကြောင့်ပညာရေးနှောင့်နှေးသွားတဲ့လူငယ်တွေမှာအလုပ်ကံကလည်းမမေရရမရှိပါဘူး။ဒါကြောင့်လူငယ်တွေမှာလူကုန်ကူးခံရနိုင်ခြေကပိုများလာတယ်လို့ကရင်နီလူခွင့်ရေးအဖွဲ့ KNHRG ကကိုပညာကပြောပြပါတယ်။
လူငယ်တော်များကရရအလုပ်ကိုပဲသွားလုပ်ကြတော့ပါအဲ့ဒီတော့ကြောင့်မို့ကျွန်တော်ဦးကတော့ဒီချိုးဒီဟိုဖွဲ့စားတွေကုမ္ပဏီတွေနဲ့ချစ်ဆက်တာရှိတယ်မဟုတ်လဲတူအချင်အတူချစ်ဆက်ပြီးတော့မှနိုင်ငံသားသွားကြတယ်အဲ့တော့ process ကိုကြည့်မယ်ဆိုရင်ဒီကုတကကိုလာပြီးတော့မှကျွန်တော်တို့ဒီဒီလူကိုကူတဲ့သူတွေကလာတော့လာရှာကြအောင်မလို့လားသူတို့ကိုယ်နိုင်ကနေချစ်ဆက်ပြီးတော့မှသွားတဲ့လူတွေပုံများလာတယ်
အနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့လူကုန်ကူးခံရတဲ့အရေးအတွက်အချက်လက်ကိုရဖို့ခက်ခဲပါတယ်။ဒါပေမဲ့တိုးလာတာကတော့တေချာတယ်လို့ကိုပညာကယုံကြည်ပါတယ်။ကရင်နီပြည်နယ်ကနေတလကို10ရောက်လောက်တော့လူကုန်ကူးခံရနိုင်တယ်လို့သူကခန့်မှန်းပါတယ်။ KNWO ကမော်ပရီမြာကတော့ကရင်နီပြည်နယ်မှာဖြစ်တဲ့လူကုန်ကူးမှုနှစ်ခုသုံးခုကိုနှစ်တိုင်းကူညီကြပါခုတော့တနစ်ကိုကိုမှုကနေဆယ်မှုလောက်ထိသူမှကြားနေရပါတယ်။ဒါပေမဲ့သူတို့ဒီကိစ္စကိုမကူညီနိုင်တော့ပါဘူး။တခြားခက်ခဲတွေရှိနေလို့ပါ။လူကုန်ကူးမှုအတွက်နေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်ခဲ့တဲ့ကွန်ရက်တွေကပြတ်သွားခဲ့ပါပြီ။အနာမသိန်းခင်ကတော့လူကုန်ကူးခံရမယ်ဆိုရင်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ကိုမိသားစုဝင်တွေကတွားရောက်တိုင်နိုင်ပါတယ်။ခုကာလမှာတော့ပြည်သူတွေကစစ်တပ်ထိန်းချုပ်ထားတဲ့ဖယ်အစိုးရဝန်ထမ်းကိုမှအယုံကြည်မရှိတော့ပါဘူး။အရင်တုန်းကဆိုလူကုန်ကူးခံရတဲ့သူတွေကိုကူညီဖို့ KNWO လိုအရက်ဖက်အဖွဲ့အစည်းတွေကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ကြပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့လူကုန်တားရဲဘက်ကလည်း KNWO ကိုဆက်သွယ်တာမရှိတော့သလိုသူတို့အနေနဲ့ကလည်းလုံခြုံရေးအဖွဲ့တွေနဲ့ဆက်ဆက်မယ်ဆိုရင်မလုံခြုံဘူးလို့ခန့်စားရပါတယ်။ဒီလိုအတားအဆီးတွေရဲ့ရလက်ကတော့လူကုန်ကူးခံရတဲ့သူတွေကိုဘယ်လိုကူညီရမလဲဆိုတာကိုမသိတော့တာပဲလို့မော်ပရီမြာကပြောပြပါဗျ။
ဒီကံလာနဲ့ကလည်းကျမတို့ကဘသူအကူအညီတောင်းရမယ်မှမသိဘူးပေါ့နော်။ဆိုတော့ရဲအကူအညီတောင်းပြန်တော့လည်းဒီကံလာမှာကရဲကပူဘရမငွေတွေညှိတယ်။ကိုယ့်ရဲ့အကူအညီပေးတဲ့အဖွဲ့အစည်းရဲ့လုံခြုံရေးရရောဝထားရဲ့လုံခြုံရေးရပါဒါစိုးရရတော့ကိုယ့်အတွက်လည်းစိုးရရတယ်ကိုဘေးတင်နေတာလည်းဘလို့ပေါ်သမီးနဲ့ကိုရမယ်မအဲ့လိုတင်နေဖြစ်တော့ခါရဲလူကုန်ကူခါရဲသူတွေကိုနိုင်ကလည်းဟိုဘဒူးကိုဘယ်ဝါဆက်တဲ့ဆက်ဆက်မယ်မမတည့်နေသားမျိုးမှာသူတို့ဖမ်းခါလိုက်ရတယ်ထောင်ချခါလိုက်ရတယ်အဲ့လိုမျိုးတွေပုံစံမျိုးနဲ့ပဲကျမတို့တတိချက်လက်တွေရတယ်အဲ့လိုပုံစံမျိုးပဲတော့ဖြစ်သွားတယ်ပေါ့နော်
လူကုန်ကူတဲ့သူတွေကိုမိရင်ဘလို့ဖြစ်တံပေးတာတွေကိုလုပ်နေတယ်လဲအမေရိကန်လူကုန်ကူးမှုအစီရင်ခံစာမှာတော့စစ်တပ်ဘက်ကဘာမှထိထိရဲရဲလုပ်နေတာမရှိဘူးလို့ဆိုထားပါဗျ။လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့စစ်တပ်ဒါမှမဟုတ်အစိုးရဝန်ထမ်းတွေအပေါ်မှာလည်းဘာမှအရေးယူမှုမရှိဘူးလို့ဆိုထားပါသေးတယ်။ပိုဆိုးတာကစစ်တပ်ကနေ2005ခုနှစ်လူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေကိုစန့်ကျင်ပြီးကလေးသူငယ်နဲ့အရွယ်ရောက်တဲ့သူတွေကိုအတင်းအဓမ္မအလုပ်စေခိုင်းတာတွေလည်းရှိနေပါဗျ။ဘန်ကောက်မှာရောက်နေတဲ့မနန်းမိုတယောက်ကတော့သူရတဲ့အလုပ်ကိုပဲဆက်လုပ်ဖို့လက်ခံလိုက်ရပါတယ်။အာနာမသိန်းခင်ကဘွာလေးစီကိုအတွေးကပြန်ပြန်ရောက်သွားပေမဲ့ကြာကြာတွင်းနေခွင့်တော့မရှိတော့ပါဘူး
။အရင်ကရွာမှာအမျိုးသားနဲ့ကိုပိုင်အိမ်နဲ့ခြံလေးလည်းရှိတယ်လို့ဒီအမျိုးသားကစိုက်ပျိုးရေးလုပ်ပြီးမိသားစုကတော့မချမ်းသာဘူး။ဒါမဲ့ပုံမှန်ဝင်ဝင်နဲ့အဆင်ပြေခဲ့တယ်ဒီ2021အာနာသိမ့်လိုက်တဲ့အချိန်မှာတော့မြို့သားသူခံယူချက်နဲ့သူလက်နက်ကင်တိုက်ပွဲဝင်သွားတယ်ပေါ့နော်အဲ့ဒီအချိန်ကစပြီးတော့ဒီတမိသားစုလုံးထွက်ပြေးတိတ်ဆောင်ရနေသည်ကင်းနေဒုက္ခသစ္စာမှာခုလုံးနေထိုင်ရင်းနဲ့ပဲအခုလူဘဝရောက်ခဲ့ရတာပါအလောက အာဏာယူတဲ့သူတွေကြောင့်ပါပဲ
တို့တိုင်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုဝင်ရေးပေါ်ကနေဝေဖန်အကြံပေးရတွေကိုလည်းကြိုးစားပါတယ်ရှင်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
ဆန္ဒသိမ်းပြီးနောက်ပိုင်းလူကုန်ကူးခံမှုအခြေအနေတွေပေါ်မှာပုံမဆိုးရလာနေတဲ့အကြောင်းတင်ဆက်ခဲ့တာပါအခုတော့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဘက်လှည့်ရအောင်ပါဗျကမ္ဘာကြီးပူလွေးလာတာပေါ်အရေးယူဆောင်ရွက်ဖို့ပြက်ကွက်တာဟာအစိုးရတွေပေါ်တရားစွဲစရာကမ္ဘာမှာဖြစ်လာနိုင်ပါသလားတဘာဝပတ်ဝန်းကျင်အရေးကိုဆောင်ရွက်သူဦးဝင်းမျိုးသူနဲ့ဒီတစ်ပတ်ဥတ္တမောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဝိုင်းပူနွေးလာတာနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်ပေါ်တူဂီနိုင်ငံကလူငယ်6ဦးကဥရောပတလောကအစိုးရ32ဖွဲ့ကိုဥရောပလူခွင့်ရေးဆိုင်ရာတရားရုံးမှာစက်တင်ဘာလနောက်ပိုင်းကတရားစွဲလိုက်ကြပါတယ်လူခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ဥပဒေရေးရာကိစ္စတွေနဲ့ပတ်သက်ပြီးဒီကနေ့ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အင်္ဂလန်နိုင်ငံအော့စဖို့တက်ကူမှာအဲသူသေးတီဖြစ်ရောက်ရှိနေတဲ့ဦးဝင်းမျိုးသူဖြစ်ပါတယ်မင်္ဂလာပါဦးဝင်းမျိုးသူခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဆရာကြီးဒီတဘာဝပဝဉ္ဇဉ်ထိန်းသိမ်းရေးကလူခွင့်ရေးခြေကလူခွင့်ရေးဖြစ်တယ်ဆိုတဲ့အယူဆပေါ့နော်ဒါကျွန်တော်တို့မြန်မာပြည်အတွက်တော့အတော်လေးစိတ်နေသေးတဲ့အယူဆဖြစ်မှာထင်ပါတယ်ဆိုတော့တဘာဝနဲ့လူတစ်ဆက်တစ်ဆက်တည်းဖြစ်မြင်လာတဲ့သဘောပေါ့နော်ဆိုတော့ဒီအယူဆရဲ့သဘောကဘာလဲဘာကြောင့်ဒီအယူဆကလှုပ်ရှားမှုတက်ကလို့ဖြစ်လာရတာလဲဆရာနည်းနည်းလေးရှင်းပြပေးပါခင်ဗျာ
သက်ရှင်နေထိုင်နိုင်ဖို့အတွက်ကျွန်တော်တို့ရဲ့ရေမြေတောတောင်နေကိုတဘာဝရေမြေတွေကိုထုတ်ယူသုံးဆွဲပြီးတော့ကျွန်တော်တို့ကမိခိုနေရတယ်ပေါ့အဲ့လိုမိခိုတဲ့နေရာမှာဒီဟာတွေဒါလူသားတိုင်းကပေါ့နော်လူသားတိုင်းကဒီခွင့်ရရှိရဲ့ဒီတဘာဝရေမြေတွေပတ်ဝန်းကျင်တွေပျက်စီးပြိုတင်တဲ့အခါမှာသူ့ရဲ့နေထိုင်ရှင်သန်ကွင်းကိုပါလာပြီးထိခိုက်တာဖြစ်တဲ့အတွက်ဒါကိုဒါတဘာဝပတ်ဝန်းကျင်နဲ့လူခွင့်ရနဲ့ဆက်ဆက်တယ်ဆိုတော့ဒါအခြေခံစဉ်းစားချက်ပေါ့အဲ့တော့အခုဒီနေ့ဖြစ်နေတဲ့ကိစ္စအထူးသဖြင့်နောက်နိုင်ငံတွေပေါ့နော် global north လို့ခေါ်တဲ့ဒီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာဖြစ်တာကတော့ဒါမကြာသေးခင်ကကျွန်တော်တို့ဒီပေါ့နော်ဒီအယူဆပေါ့ပတ်ဝန်းကျင်နဲ့လူခွင့်ရနဲ့အဆက်ဆက်ကတော့မြန်မာနိုင်ငံအတွက်စိတ်နာနေမကဘူးအာရှအတွက်ပါစိတ်ဝင်ဝင်ထင်တယ်တိုးတော်လေကျွန်တော်တို့ဒီဘက်နောက်နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နောက်နိုင်ငံတွေမှာတော့ဒီကိစ္စကပိုပြီးကြည်ကြဲလောက်လောက်ဖြစ်လာတယ်ဖြစ်လာတဲ့အကြောင်းရင်းအားလည်းဒါဥပဒေစီးနှောင်မှုပေါ့နော်ဥပဒေစီးနှောင်မှုတွေဖြစ်ထွန်းတိုးတက်လာတာကြောင့်ဖြစ်တယ
်ဟုတ်ကဲ့ခုနဦးဝင်းမျိုးသူပြောသွားလို့ပဲပေါ့နော်တဘာဝပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းရေးမူဝါဒချမှတ်အကောင့်တွေဖော်ဖို့ပြက်ကွက်တာကိုဥပဒေချိုးဖောက်မှုတရားဖြစ်နေရှုမြင်ပါကြတာဒါကတော်တော်လေးစိတ်ဝင်စားစရာကောင်းပါတယ်အထူးသဖြင့်
ဒီတိုင်ငယ်ကတော့ဥတ္တမောင်နိုင်ရဟိုကတော့ရှိတယ်ကျွန်တော်တို့ ICC ကဒါကိုလက်ခံပြီးသားပါ ICC မှာလည်းပတ်ဝန်းကျင်ပျက်စီးပြုံးနှင်းခြင်းဟာကျွန်တော်တို့ crime against humanity ပေါ့နော်လူသားမျိုးနွယ်တွေကိုချိုးဖောက်တာတူတယ်ဆိုရဲဒါပြည်ထောင်ချက်တော့ရှိပြီးသားတော်တော်ကလေးသူငယ်လို့လို့ဒီတော့မဟုတ်ခြုံပြီးတော့ပေါ့ဗျာသူကပျက်စီး
တယ
်ခုကြတော့ပိုလေးနဲ့လာတယ်ပေါ့နော
်ဒါဒီဟာကဘလောက်ထိအားကောင်းကျေပြတ်လာနိုင်တယ်လဲဒီလိုချောင်း
အဲ့တော့ဆောင် ICC ကတော့လက်မှတ်ထိုးမှလို့ဘာလို့ဖြစ်မှာပေါ့ဗျာเนาะ ICC အဖွဲ့ဝင်နိုင်ငံဖြစ်မှာဘယ်လိုကောင်တဲ့ဖော်မလဲအရေးယူမလဲဆိုတာတွေကဟိုပြဿနာရှိတယ်သို့တော့ခုကောင်ရဲ့စီနော်မှုကတော့သူကဘာလဲဆိုတော့ Paris Agreement မှာပါလာတယ်အဲ Paris Agreement မှာပါပြီးတော့သူကနိုင်ငံလိုက်ဥပဒေစီနော်မှုရှိတယ်ပြီးတော့သူ regional လိုက်ပေါ့ region လဲဆို
ဒါ data တွင
်ရှိတော်အရှာဆိုရှိတော်အရှာလိုက်ပေါ့ဗျာအခုဆိုရင်တော့ဥရောပတမကဆိုဥရောပတမကလောက်ပေါ့เนาะအဲ့တော့ကျွန်တော်ထင်တယ်အဲ့ဒါကျွန်တော်အဲ့ဒါတော့ပြန်စစ်ဖို့လိုတယ်ဥပမာအင်္ဂလန်ဆိုရင်ဥရောပတမကထွက်လိုက်တော့လည်းပဲဒီဥရောပတရားစီရင်ရုံးနဲ့ jurisdiction နဲ့သူချိတ်ဆက်ထားတဲ့ပုံရှိပုံရတယ်ဒါ still ဒီကထွက်လာတဲ့အဆုံးဖြတ်ချက်အင်္ဂလန်ပေါ်မှာလည်းလာပြီးတော့လွှမ်းမိုးမှုရှိနေသေးတယ်ပေါ့နော်အဲ့တော့ဘာလဲဆိုတော့သူတို့ကဒီလိုမျိုးဖြစ်ရင်မလိုက်နိုင်ရင်ဘာလုပ်မလဲဆိုရင်အဲ့ကောင်ကြီးကကြီးလေးတဲ့ကျွန်တော်တို့ဒန်ဂျင်းငွေကိုပြထမ်းမှာတကယ်လို့ဒီနိုင်ငံကြီးဟာအဲ့တော့အဲ့ဒါကြီးကသူတို့တွေကတကယ်ကိုဝင်တော့ဝင်ပူကြီးဖြစ်သွားမှာလေဒီပေါ်မှာမူတည်ပြီးတော့နောက်စီဝိုင်းလူငွေဆက်ဆက်မှုတွေပေါ်မှာအကုန်လုံးနောက်ဆက်တဲ့ရဲခတ်တာတွေဖြစ်မှာဆိုတော့
တနည်းပြောရင်
ဆိုတာလေးမထားလို့မရဘူးပေါ့ဗျာအ
ဲ့ဒါတနည်းပြောရင်ဒန်ဂျေးသူများနိုင်ငံကိုပေးမလားကိုယ်နိုင်ငံနဲ့ပါအဲ့ဒီငွေနဲ့ခုနသဘာဝနဲ့လူခွေရင်အကောင့်ထဲပုံမှုကိုလုပ်မလား
အဲ့ဒါလေ
လက်တွေ့ကြုံလာမဲ့သဘောပေါ့
တခုကနောက်တစ်ခါကျတော့လေသူတို့ဒီ consumer တွေဘက်ကကျတော့ဘယ်နိုင်ငံအလေးထားလဲအဲ့နိုင်ငံ product ကိုပို့ပြီးွယ်တယ်ဆိုစီးပွားရေးခွင့်လန်းရလဲဒါပဝင်းကျင်နဲ့ပို့ပြီးတော့ဟိုဆောင်းအပြောလို့ပေါ့ laser light နာတဲ့ product တွေဒါတွေကိုပို့ပြီးတော့သူတို့ကတုံးဆွဲသူတွေအနေနဲ့ပို့ပြီးတော့ဟိုအလေးထားတဲ့ခါကျတော့ယင်းနည်းမြုံနယ်တဲ့သူတွေကလည်းအဲ့နိုင်ငံတွေသွားမှာပေါ့ဒီနိုင်ငံကပြဿနာတွေရှိနေတယ်ဥပဒေကြောင့်ရှိတယ်ဆိုသူ့မှာကျန်တဲ့စီးပွားရေးခွင့်လန်းတွေပါသူတို့နည်းသွားတယ်ဆိုတော့ဒါကိုသူတို့ကသက်ဆိုင်ရာနိုင်ငံတွေအနေနဲ့ပေါ်ဆလို့တော့မရဘူးပေါ့ဗျာဒါဥပဒေစုံအောင်ဟိုကမြားတာပေါ့ဒါကြောင့်ဒါကတော့အစ်စ်ဖြစ်ပေါ်တိုးတက်လာတဲ့ကိစ္စရတူပေါ့ဟု
တ်တယ်ခုနကျွန်တော်စိတ်ဝင်လာတာကဒီလက်တွေ့တရားဥပဒေကြောင့်ရဆောင်ရွက်တဲ့ခါကျတော့လူခွေရေးကိစ္စတွေကိုဖြည့်ရှင်းတဲ့နီလန်တော့မှခုံယုံရှိတဲ့နေရာဒေသပေါ့ဒါကလည်းကျွန်တော်တို့ဥရောပမှာရှိတယ်လက်တင်အမေရိကမှာရှိလာပြီးအာဖရိကမှာရှိလာဒါပေမဲ့အာရှမှာဆိုရင်အဲ့ဒီဒေသဆိုင်ရာနီးနားရန်တရားမရှိသေးဘူးပေါ့နော်ဆိုတော့ဒီလိုအခြေအနေမှာအခုလိုသဘောပတ်ဝန်းကျင်ထိန်းသိမ်းရေးဟာအခြေခံလူခွေရေးဆိုတဲ့အယူဆကအာရှအစိုးရတွေကြားမှာရောအားကောင်းပါမလားဒီလိုရကြမှာတော့အကောင်းလာနိုင်မှာဒီလိုနှစ်ပိုင်းရှိလာမယ်လို့ထင်တယ
်။ဘုန်းကြီးတို့နောက်ကတော့ဗျာဒါ G7 မှာသူတို့ကအဓိကအများဆုံးပါလာ။အဲ့တော့သူတို့ကစကဘာစီဝါရဲ့ share အများဆုံးရတယ်။သူတို့ပါလာတော့ကျွန်တဲ့စီဝါရေးတွေကသူနဲ့ပြန်ထိန်းကြီးရတာပဲဗောနော်။ထိန်းကြီးတော့အရှမှာကောင်းမလားဆိုရယ် question မင်းနော်။ကိုရီးယားတောင်ကိုရီးယားနဲ့ဂျပန်မှာတော့အကောင်းလာနေစရာရှိတယ်။ဘာလို့သူတို့ကတနည်းအားဖြင့်သူက OECD ထဲမှာလည်းပြန်ပြီးတော့ပတ်သက်ဆက်နွယ်မှုရှိနေတော့ဒါ OECD binding ရှိတော့ဒါသူတို့ကလိုက်နာတော့ဗောသူတို့နိုင်ငံလိုက်ဥပဒေပြဋ္ဌာန်းတာမပြဋ္ဌာန်းတာတွေအရတော့မလို့သူမဂျပန်ဆိုရင်သူကလို့ဥပဒေနည်းတော့ထုတ်ပြန်မှာမဟုတ်ဘူးသူတို့လည်းစီးပွားရေးခွင့်လည်းမပြောင်းတော့သူကတဏ္ဍာရန်ရေးရလှည့်ပတ်နေမဲ့သဘောတော့ရှိတယ်တိုးတော့လည်းပိုပြီးအကောင့်တယ်ဖို့နိုင်တဲ့လားလာတွေတော့ဖြစ်နေတယ်ဗောအရှမ်းမှာတိုးတော့စီးပွားရေးရဲ့တည်ရောက်မှုရတော့ဒါလူခွင့်ရေးနဲ့ပတ်ဝန်းကျင်နဲ့စီးပွားရေးတွေကိုလုတ်လောက်ရမယ်ဆိုတော့ပါတယ်အခုကျွန်တော်တို့ထုတ်ပြန်နေ22နှစ်နီးကထုတ်ပြန်နေအဲ့ဒီရေဆုံးဖြတ်ကြကြောအသေးစိတ်ရှေ့နေမှာလို့မပြောတော့အသေးစိတ်ထဲမှာလည်း business နဲ့ environment နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေပါတယ်တမတ်ချက်တွေပါတယ်အဲ့အတွက်ကိုတကယ်ကို responsible business လုပ်တဲ့ကုမ္ပဏီကြီးကကိုယ်ကလိုက်နာပါလေလိုက်နာဖို့သူတို့တဲ့ပြဋ္ဌာန်းချက်ဖြစ်ကုန်တာပေါ့ဗျာအခုကနောက်တစ်ခုကတတိထားမိလာတာမဟုတ်ဘူးကုမ္ပဏီတိုင်းက ESG ကိုပြောလာတာပေါ့နော် environment social and governance ဆိုတာသူတို့ရဲ့ audit report တဲ့ရင်ကိုဒါ ESG မှာဘယ်လောက်လုပ်ထားလဲဆိုတာမဖြစ်မနေပေါ်ပြရတဲ့အစီရင်ခံစာတွေဖြစ်လာဒီ ESG စီရင်ခံစာမပြရင်သူတို့ရဲ့ stock share တွေမှာအကုန်ထိုးကြမှာလေ stock share exchange တိုင်းကြီးကလက်မခံတော့ဘူးပြောအဲ့တော့ဆိုမှပြောရင်ကိုရီးယားတို့ကျွန်တော်တို့ဒီဂျပန်တို့ကချိန်တွေပေါက်တာကိုကြည့်ရတော့တာပေါ့တော့မကြည့်စီးပွားရေးဆုံးရှုံးနှံ့မှုဖြစ်တော့ volunteer သဘောတော့နေမယ်ဥရောပလိုတော့ဥပဒေစီးနှောင်မှုတော့မဟုတ်ဘူးသူတို့ volunteer သဘောပုံပြင်းထန်လာမယ်ဟာတွေကတော့ကျွန်တော်တောင်ကိုရီးယားနဲ့ဆိုမှပြောရဲဂျပန်မှာတော့ဖြစ်လိမ့်မယ်အာဆီယံကတော့ဝေးနေပါသေးတယ်အာဆီယံကတော့သူကပတ်ဝန်းကျင်မျိုးနဲ့လူခွင့်ရေးတော်မှာသူကတည်ရတိုင်းပဲလေဆိုတော့ဒါလိုပါပေါ့သူတို့ကမှိန်ပြီးတော့ကြည်နေတာပေါ့ဗျာအဲ့ဒီမှာမှနည်းနည်းပိုလဲတဲ့စင်ကာပူတို့မလေးရှားတို့ကလိုက်တန်ရောင်ပြစ်မှာပေါ့တန်ရောင်ပြစ်ပြီးတော့သူတို့ကကြည့်ကြက်ပြီးတော့လုံမှာပေါ့သူတို့ဘယ်လောက် seriously အကောင့်နဲ့ဖော်မယ်လို့တော့ကျွန်တော်မထင်ပါဘူးစီးပွားရေးခွင့်လန်းရှိရင်တော့ယူလိုက်မယ်သူတို့ဥပဒေကကိုတို့ပြန်ဒုံးနဲ့ရိုက်မယ်ဟာပြီးတော့သူတို့လုံးဝမှမဟုတ်သေးဘူး။ free rider ပေါ့ဗျာ။အဲ့တော့အဲ climate change ကတော့ကြောင့်ဖြစ်တာမဟုတ်ဘူး။ဒါနိုင်ငံကြီးတွေကြောင့်ဖြစ်တာဆိုပြီးတော့အဲ့လိုမှိန်လိုက်မယ်အနေထားပဲရှိပါသေးတယ
်။ဆိုတော့ဒီအချိန်လဲနေသွားတော့နောက်ဆုံးမေးခွန်းပေါ့နော်ဆရာ။မြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုနဲ့ပြည်တွင်းစစ်နေတဲ့နိုင်ငံပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံဖြစ်ပါတယ်။အဒီမှာရောတက်ကြွလှုပ်ရှားသူတွေကတဘာဝပေါ်ဝင်ထိန်းသိမ်းတဲ့လူခွင့်ရေးကိုဆက်ဆက်လှုပ်ရှားမယ်ဆိုရင်သူတို့အတွက်စိတ်ခေါ်ချက်တွေကဘာတွေဖြစ်ပါလဲ။
အော်နံပါတ်၁ချက်ကလူခွင့်ရေးသမားတော်မှာပြေးနေရတော့ပဝင်းချင်းတိတ်မယ်ဆိုတဲ့လူကြီးကတော့အဝေးနေမှာပေါ့နော်လူတော်မှဂိူးမဆိုင်တော့ပဝင်းချင်းကပို့ပြီးတော့ကျွန်တော်တို့တွေကပို့ခက်သွားတာအဲ့တော့ကလေးခွင့်ရေးဆိုတာဗမာစံမြန်မာနိုင်ငံကလေးခွင့်ရေးမှာလက်မှတ်ထိုးထားတဲ့နိုင်ငံပဲလေတကယ်ကိုလေးစားလိုက်နာမယ်တော်တော်ချို့ထုတ်တဲ့ဥပဒေတွေရပေါ့နော်အော်ဆိုရင်တော့ဟိုအနေကြတိရောရှိတာပေါ့ even သူတို့ account ပေါ်ရမယ် clay ငွေခွင့်ရေးမှာပြည့်စုံအောင်မလုပ်တာရပါတယ်ဘယ်လိုဖြစ်ဖြစ်ပေါ့ဗျာဒါကတော့ဗမာနိုင်ငံလက်ရှိနိုင်ငံရေးကာလတစ်ခုကိုအကြက်တဲ့ကာလတစ်ခုကိုဖြတ်တင်းနေရတယ်ဆိုတော့လက်ရှိမှာ account ပေါ်ဖို့ဆိုတာကတော့တိတ်ပြီးတော့လက်တွေတဘာဝမကြဘူးဆိုတာဒါအလုံးသိပြီးသားချက်ပဲတိုးတော့အရေးကြီးတာကတော့ကျွန်တော်တို့ပြောနေတဲ့ဒီ federal ပေါ့နော် democracy ပြုပြင်ပြောင်းလဲလမ်းကြောင်းပြန်သွားတယ် federal နိုင်ငံထောက်မယ်ဆိုရင်တော့ဒီချက်တွေကိုပါစဉ်းစားပြီးတော့ကျွန်တော်တို့ဆောင်းပြောတဲ့ဒီပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုပေါ့ environmental justice ပေါ့နော်ဒီ case ဒါက yari now to go federal bo no jano khoro resource federalism lo khore di tan za da ri ko khwe wi tong swae da ba win yin ne sat sat ni ya o no a ro jano jam mi chou pyo wa yin no bya so lu ri a lo hlan chong ne song a pyo lo no di lu khwen yi shi de lo no lu a mya su a jo shi da o song pyat de so de bi me le lu ne su ye ma pe nout nai ne in alienated right no da tru ye ma pe nout nai ne khwen yi o le blu ka gwam le so da jano ye na ga federal ma te ma o ya Lumiarane Bojalu Lemiao, Dame Lunesu, so you are Quenucanule, Miau, Wadina Ku, Piapua, General Dwen, and Yiposave, Erane Tintin, Chigan Uli, Yame, Puam, Dala, General Lola, Nangay, Dami Dude, don't let you say what I do today, come, Chimney Loam, Chipola, Haria, General Rudra Bada, Blue, Lidla, Tenjavi, or Daddy, who Ted and says I'm let where. Gone, General Kissa, did you, General Piolo Yava?
How dead? So, we knew to a Nyai Jesu de Mari.
Okay, back here.
Okay. A who sooner did that daughter got or England and also Kaguma, Ethu de Viki, Yoshi, we knew to Pibare, Toronto.
Three men we yabu, Yiji de Digni Kema, Kabaji, Pay Yet, Didama, Yoni Bazi. ကလုတ်တချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဆက်လန်းတွေ။One click ကလုတ်တချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေးချင်းပင်နေရာကပဲဖြစ်ဖြစ်
အရှနိုင်ငံရေးစီစဉ်မှာနောက်အရှဘက်မှာဖြစ်နေတဲ့ကမ္ဘာထိပ်တန့်အရေးခင်းကြီးတစ်ခုဖြစ်တဲ့ဣစရေးနဲ့ဟာမတ်ပါလက်စတိုင်းဂျာမာပြည်ပခနဲ့နောက်ခံသမိုင်းတစ်ချောင်းတချို့ကိုကိုစုံမိုးကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာအော်တိုဘလာခုနှစ်ရက်နေကပါလက်စတိုင်းဂါဇာကမ်းကြောင်ဒေသမှာအခြေစိုက်တဲ့ဟာမတ်အဖွဲ့ဟာဣစရေးကိုယုတ်တည့်ရဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတ ဣသရေလကဂါဇာဒေသကိုချက်ချင်းလက်တုံးပြန်ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်73ရက်နေ့တောက်ကြနေ့အထိပါလက်စတိုင်း1900ကျော်လောက်သေဆုံးပြီးလူပေါင်း 4,300 လောက်ပိုးအိမ်ဆုံးခွာထွက်ပြေးရပါတယ်။ဂါဇာနယ်စပ်မှာဣသရေလစစ်အင်အား 3,000 လောက်ဟာဂါဇာဒေသကိုဝင်ရောက်သိမ်းပိုက်ဖို့အသင့်ပြင်ထားပါတယ်။ဂါဇာမြောက်ပိုင်းကပါလက်စတိုင်းအရက်သား 13,000 လောက်ကိုတောင်ပိုင်းကို24နာရီအတွင်းထွက်ခွာကြဖို့ဣသရေလကကြေညာခဲ့ပါတယ်။အော်တိုဘာလ73ရက်နေ့မှာထောင်းတဲ့တောင်းတဲ့ချီတဲ့ပါလက်စတိုင်းတွေစတင်ထွက်ခွာနေကြပြီဖြစ်ပါတယ်။လူတန်းတန်းကျော်ကို24နာရီအတွင်းရွှေ့ခိုင်းတဲ့ကိစ္စဟာမဖြစ်နိုင်တဲ့ကိစ္စလို့ကုလသမဂ္ဂအတွင်းမှူးချုပ်ကတော့ပြောဆိုပါတယ်
။ Moving more than 1 million people across a densely populated war zone.
နေမြေကြီးတစ်ခုလုံးကဝန်းရံပိတ်ဆို့ခံရပြီးလူဦးရေထူထပ်ပြီးစေဘေးကျရောက်နေတဲ့နေရာကလူတန်းတန်းကျော်ကိုရေလဲမရှိစားစရာမရှိနေစရာမရှိနေရာကိုရွှေ့ဖို့ဆိုတာကတော့မဖြစ်နိုင်တဲ့ကိစ္စပါပဲ
။ Islamic ကုကံတော်လှန်ရေးလှုပ်ရှားမှုလို့အဓိပ္ပာယ်ရတဲ့ Hamas အဖွဲ့ကို1988ခုနှစ်မှာစတင်ထူထောင်ခဲ့ပါတယ်။ Egypt နိုင်ငံမှာ1920ခုနှစ်ကတည်းကထူထောင်ခဲ့တဲ့ Muslim ညီအကိုတော်များအဖွဲ့ Muslim Brotherhood ရဲ့ Palestine အဖွဲ့ကွဲအဖြစ်ထူထောင်ခဲ့တာဖြစ်ပါတယ်။ဟမတ်အဖွဲ့ဟာပါလက်စတိုင်းနိုင်ငံတော်ထူထောင်ဖို့အဓိကရည်မှန်းချက်ချထားပြီးဣသရေလနိုင်ငံတည်ရှိမှုကိုအတိမတ်မပြုသလိုဣသရေလနဲ့ဘယ်လိုငြိမ်းချမ်းရေးဆွေးနွေးမှုမျိုးကိုမှလက်မခံပါဘူးအခြားတစ်ဖက်မှာပါလက်စတိုင်းကိုဥဆောင်တဲ့အဖွဲ့တစ်ဖွဲ့ကတော့ PLO ပါလက်စတိုင်းလွတ်မြောက်ရေးအဖွဲ့ဖြစ်ပါတယ်1964ခုနှစ်မှာစတင်ထူထောင်ခဲ့ပြီးလူသိများတဲ့ကွဲလွန်သူယာဆာအာရာဖတ်ကဥဆောင်ခဲ့ပါတယ်PLO ဟာဣသရေလနဲ့ဆက်စပ်ညှိနှိုင်းမှုကိုလက်ခံပြီးအပြန်အလှန်အတိမတ်ပြုက1994ခုနှစ်မှာပါလက်စတိုင်းဒေသကိုအုပ်ချုပ်တဲ့အစိုးရကိုဖွဲ့စည်းခဲ့ပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအတိမတ်ပြုလက်ခံပါတယ်။2006ခုနှစ်ရွေးကောက်ပွဲမှာတော့ Hamas ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့ Hamas နဲ့ PLO အကြားအာဏာခွဲဝေးကိစ္စတွေမှာအဆင်ပြေအောင်ဆောင်ရွက်နိုင်ခြင်းမရှိဘဲပတိပခါတွေဖြစ်ခဲ့ပါတယ်အဲ့ဒီနောက်တော့ဒီကနေ့အထိအနောက်ဘက်ကမ်းခြေ West Bank မှာ PLO ကအစိုးရအဖြစ်ဆက်လက်အုပ်ချုပ်နေပြီးဂါဇာကမ်းမြောင်ဒေသမှာ
ဟာမတ်စ်ကထိန်းချုပ်အုပ်စိုးထားပါတယ်။အစ္စရေးကိုအတိအမှန်မပြုတဲ့ဟာမတ်စ်အဖွဲ့ဟာအခုလိုဝင်ရောက်တိုက်ခိုက်ဖို့ကိုစတင်ထူထောင်စဉ်ကတည်းကလျှို့ဝှက်အစီအစဉ်အဖြစ်ချမှတ်ထားတာဖြစ်တယ်လို့ဟာမတ်စ်ထိပ်တန်းခေါင်းဆောင်တစ်ဦးက American NPR အသံလွှင့်ဌာနကိုပြောဆိုခဲ့ပါတယ်။အစ္စရေးနိုင်ငံကိုတော့1948ခုနှစ်မှာ Jewish Agency ဂျူးအဖွဲ့ခေါင်းဆောင်ဒေးဗစ်ဘင်ဂူရီယန်ကဦးဆောင်ပြီးဗြိတိရှသိမ်းပိုက်ထားတဲ့ပါလက်စတိုင်းနယ်မြေမှာထူထောင်ခဲ့တာဖြစ်ပါတယ်။ပါလက်စတိုင်းဒေသကိုဗြိတိရှက1916ခုနှစ်မှာသိမ်းပိုက်ခဲ့ပါတယ်။အရင်ကတူရကီအော်တိုမန်သိမ်းပိုက်ခံပါလက်စတိုင်းဒေသဖြစ်ခဲ့ပါတယ်။အစ္စရေးထူထောင်မှုကိုအမေရိကန်ပြည်ထောင်စုကကြောရောင်းနောက်ခံပြုခဲ့ပြီးအစ္စရေးနိုင်ငံထူထောင်ကြောင်းကြေညာတဲ့မေလ14ရက်နေ့မှာပဲအမေရိကန်သမ္မတထရူမန်ကချက်ချင်းအတိအမှတ်ပြုခဲ့ပါတယ်။ဟာမတ်အဖွဲ့ကိုအမေရိကန်၊အစ္စရေး၊ဥရောပနိုင်ငံတွေအပါအဝင်နိုင်ငံအချို့ကအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြီးညာထားပါတယ်။ဟာမတ်အဖွဲ့ရဲ့အဓိကနိုင်ငံရေးကောင်းဆောင်အစ္စမဲလ်ဟာနီယာဟာကာတာနိုင်ငံဒိုဟာမြို့မှာအခြေစိုက်ပါတယ်။ဟာမတ်ကိုအဓိကငွေကြေးနဲ့နှီးပညာထောက်ပံ့နေတဲ့နိုင်ငံကတော့အီရန်နိုင်ငံဖြစ်တယ်လို့အများကသိရှိထားတယ်လို့သုတေသနဌာနနဲ့သတင်းဌာနတွေကလည်းပြောဆိုကြပါတယ်။အစ္စရေးတပ်တွေဟာဂါဇာကိုသိမ်းပိုက်ပြီးဟာမတ်အဖွဲ့ကိုအပြစ်အပြစ်ချေမှုန်းမယ်လို့ကြွကြော်ထားပါတယ်။ဂါဇာကိုအစ္စရေးကသိမ်းပိုက်ရင်ဒုက္ခတွေတန်းနဲ့ချီပေါ်ထွက်လာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်။အရသားတွေကိုတိုက်ခိုက်မှုမရှိအောင်အတတ်နိုင်ဆုံးရှောင်ရှားဖို့အစ္စရေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာတာဝန်ကြီးချုပ်တို့အောက်တိုဘာလ23ရက်နေ့ကတွေ့ဆုံစဉ်ဆွေးနွေးတိုက်တွန်းခဲ့ပါတယ်
။ We continue to discuss with Israel the importance of taking every possible precaution.
Israel နေနဲ့ရဲသားတွေကိုထိခိုက်မှုမရှိအောင်ကြိုတင်တည်ထားဆောင်ရွက်ဖို့ဟာအရေးကြီးကြောင်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်
။ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာပြီးခဲ့တဲ့ October 12ရက်နဲ့23ရက်နေ့တည်းမှာအနောက်အာရှနိုင်ငံတွေကိုခရီးလှည့်လည်ခဲ့ပြီး Palestine သမ္မတ Mahmoud Abbas နဲ့တွေ့ဆုံခဲ့သလို Jordan ဘုရင်ဒါအပြင် Bahrain Qatar စတဲ့နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီး Israel Hamas စစ်ပွဲကနေဒေတာတွင်စစ်ပွဲပြန့်နှံ့မသွားအောင်ထိန်းသိမ်းနိုင်ဖို့နဲ့ဖြစ်ပေါ်လာတဲ့လူသားချင်းစာနာမှုအကြမ်းအတဲတွေကိုဖြေရှင်းနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာထည့်ထားနိုင်ပါမယ
်။ကိုစောမိုးကျော်တင်ဆက်ခဲ့တာပါ။အခုတော့လေယာစိုက်ပျိုးရေးသတင်းတွေပဲကြည့်အောင်ပါဗျ။ဒီတစ်ပတ်ထူးခြားလေယာစိုက်ပျိုးရေးသတင်းတွေထဲမှာတော့ဒီတစ်ပတ်မြန်မာပြည်အောက်ပိုင်းဒေတာတချို့မှာဆူဆူဝါကြုံခဲ့ရတဲ့မိုးရေကြီးရေရှမ်းမှုတွေရဲ့တန်ကြောင်နောက်ဆက်တွဲအဖြစ်စဘာအတိကစိုက်ပြိုးတဲ့ပဲခူးတိုင်း AR တိုင်းနဲ့ရန်ကုန်တိုင်းထဲမှာရိတ်သိမ်းရတော့မဲ့စဘာစိုက်ကွင်းတွေထောင်နဲ့ချီပြီးရင်နစ်မြုပ်ကုန်တာကြောင့်သီးနှံပျက်စီးဆုံးရှုံးရမှုတွေကြုံတွေ့နေရတဲ့အကြောင်းတခါအသားငါးဆေးစားတော့ကုန်စင်းလုံးတွေနေ့စဉ်တရရိတ်တက်နေလို့စားသုံးသူတွေအခက်ကြုံနေရတာစတဲ့ဖြစ်ရင်းစိုက်ပြိုးစီးပွားနောက်ဆုံးအခြေအနေတွေကိုစူးစိပြီး Farmers Times Media ကဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုချွတ်နဲ့အတူကျမမေစုပဲကတင်ဆက်ပေးသွားပါမယ
်။တရပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ရေသိမ်းရတော့မဲ့စဘာစိုက်ကင်ထောင်ထဲချပြီးရေနစ်မြုပ်လို့ပျက်စီးကုန်တဲ့သတင်းနဲ့စကြင်ပါလေ။စဘာအထိကစိုက်ပျိုးတဲ့ပဲခူးတိုင်း AR တိုင်းနဲ့ရန်ကုန်တိုင်းတွေမှာရိတ်သိမ်းရတော့မဲ့စဘာစိုက်ခင်းတွေထောင်ထဲချပြီးရေနစ်မြုပ်နေရာကြောင့်တီးနံပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။လက်တလုံးမှာတော့ရေနစ်နေတဲ့စဘာကင်းတွေတဲကရိတ်သိမ်းချိန်လွန်နေတဲ့စဘာပင်တွေကိုလက်နဲ့ရိတ်သိမ်းအချောက်ခံပြီးစဘာချွေလိတာတွေကိုလှုပ်ဆောင်နေရတယ်လို့ဆိုကြပါတယ်။
ကျွန်တော်ကလည်းအေဂျန်ဆယ်24ရေကလုတ်တယ်အဲ24ရေကလုတ်တာဟာဟိုအခုလောလောဆယ်လက်ရှိကစနေပေါ်9ရေကလောက်မြုပ်နေတာအဲ9ရေကလောက်မြုပ်နေတာစပားရီကဘယ်လိုဖြစ်နေလဲဆိုတော့လုံးဝဟိုရေကလွှမ်းသွားတာလေအဲစပားရီကဒီရိတ်ခန့်ဒီဆက်ဆဲမှာရိတ်နေလုံးတန်းလာမှာပဲမိုးကဒုတိယရွာချလိုက်တော့အခုလက်ရှိဟိုကရေဟိုကမျောနေမြုပ်ပြီးတော့လေအဲအဲ့ဒါကြီးကအခုမရလို့ရိတ်ဆက်နဲ့ရိတ်လို့မရတဲ့အခါကျတော့လူနဲ့ရိတ်ကြတာလူနဲ့ရိတ်ပြီးတော့အဲ့ဒါကိုအခုဒါက64နဲ့ပြန်ချွေပေါ့ဗျာ ကျွန်တော်တို့ဒီရွာရဲ့ဆောင်းဝင်းကျင်မှာဆိုလို့ရှိရင်တော့ဤကဘလောက်ညက်လဲဆိုတော့150လောက်မြင့်မြုပ်နေတာ
ရှင်နှမြုပ်တဲ့စဘာကင်းတွေကနေရိတ်သိမ်းရရှိတဲ့စဘာဟာအခွန်မဲပြီးအရေးသွေးညံမြင့်တာကြောင့်မွေးမြူရေးအစာအနေနဲ့သာရောင်းချရတာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကနေလက်ရှိအချိန်ထိမိုးဆက်တိုက်ရွာသွန်းနေရာကြောင့်အမြင့်ပိုင်းဒေသတွေကစဘာဆိုင်ခင်းတွေပါပါရေဝင်ရောက်ပြီးနှမြုပ်နေတာပါရှင်နှမြုပ်မှုကျလာတာနဲ့အမျှပျက်စီးဆုံးရှုံးမှုကပုံမြင့်တက်လာတယ်လို့ဘကိုးတိုင်းတွင်းကတောင်သူတူဦးကဆိုပါတယ
်ဒီအခုတော့ပျက်စီးသွားတဲ့စဘာတွေကြတော့လေအကိုကြီးအဲ့ဒီစဘာတွေကြတော့သူကဘယ်လိုဖြစ်သွားလဲဆိုတော့အခွန်တွေကမဲသွားတာလေအခွန်ကမဲတော့ဒီစဘာအရောင်အတွေးပါပြတ်သွားတာအဲအဲ့ဒါတက်တော့ပြက်စားဘဲစားလောက်ပဲအဆင်ပြေဖြစ်သွားတာလေစားလို့တောက်လို့မရတော့ဘူးလိမ့်စားအစားစားလောက်ပဲလုပ်လို့ရတော့တယ်အဲ့ဒါလို့ကြတော့အခုလက်ရှိကျွန်တော်တို့ဒီမှာပေါက်နေတဲ့ကောင်းတဲ့စဘာမှာ73သိန်းသေးပဲရှိတာလေအခုအဲ့စဘာကိုထွေပြီးတော့အခုရောင်းတော့ဝယ်မဲ့လူတောင်မရှိဘူးဝယ်မဲ့လူမရှိတဲ့အခါကျတော့အဲ့အရာတွေကိုဒီတိုင်းသိမ့်ထားရမှာအကဲအတငယ်ချင်းတယောက်ကယူမဲ့ဝက်စာအနေထားဆို9သိန်းသေးလောက်ပဲပြီးတယ်အကဲ9သိန်းသေးနဲ့ရောင်းပြီဆိုလို့ရှိရင်စဘာ30ဆိုတော့2သိန်းတောင်တော့ရမှာပေါ့ဗျာ2သိန်းတောင်ဆိုတော့ရှုံးသွားပြီလေ
မြန်မာနိုင်ငံစံတမအတင်းကျုပ်ကတော့ရေးကြီးနှိမ့်မြုပ်ခံရတဲ့ဒေသတွေကစပါးကင်းနေတဲ့ပတ်သက်လို့ရေးပြန်ကျသွားချိန်မှာလောက်ွက်ငယ်တောင်သူတွေကိုကူညီထောက်ပံ့မှုတွေလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ
်မြန်မာထော်ဘက်တီကိုတန်ချိန်ထောင်နဲ့ချီပြီးဝေယူဖို့ကန့်လန့်မှုတွေရှိနေပါတယ်အခုနေ့ထော်ဘက်တီရာဒီမှာမြန်မာထော်ဘက်တီကိုအိန္ဒိယချင်းထိုင်းနိုင်ငံပါဝင်နိုင်ငံချုပ်ကဝေယူလို့ကြောင်းကံလမှုတွေရှိနေတယ်လို့မြန်မာနိုင်ငံထိုးဘက်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းကပြောပါတယ်လက်လုံးမာယူမှုအများဆုံးနိုင်ငံတွေကတော့ထိုင်းနိုင်ငံ၊ဒူဘိုင်းနဲ့အိန္ဒိယနိုင်ငံတို့ဖြစ်ပြီးတန်ချိန်ထောင်ချီဝယ်ယူသွားဖို့ကံလန်ထားတာဖြစ်ပါတယ်ထိုးဘက်တီတွေကိုအခုအောင်တူပါလကောင်ပိုင်းမှာစတင်ခုဆို့ကြတော့မှာဖြစ်ပြီးတင်ပို့မှုမြန်ဆန်လွယ်ကူစေဖို့ကံတွေမှုမူဝါဒတွေကိုဖြေလျှော့ပေးစေဖို့မြန်မာနိုင်ငံထိုးဘက်တီတင်ပို့ရောက်ချသူများအသင်းမှတောင်းဝန်ရှိသူတို့ကတောင်းဆိုထားပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ထိုးဘက်တီ90ရာခိုင်နှုန်းခန့်ကိုထိုင်းနိုင်ငံကိုတင်ပို့နေရတာဖြစ်ပြီးအခုနေမှာတော့ပြင်ပကိုတန်ချိန်3000ခန့်တင်ပို့နိုင်ဖို့ခန့်မှန်းထားတယ်လို့ဆိုပါတယ
်အသားငါးစီးတွေနေ့စဉ်မြင့်တက်နေလို့စားသုံးသူတွေအခက်ကြုံနေရပါတယ်မွေးမြူရေးလုပ်ငန်းတွေမှာခြံဖမ်းဆီးတွေကျဆင်းနေပြီမဲ့ပြည်သူတွေဝေယူစားသုံးရတဲ့အသားငါးစီးကွက်မှာတော့ဈေးနှုန်းတွေကနေ့စဉ်မြင့်တက်နေတာဖြစ်ပါတယ်အသားငါးစီးကွက်မှာစားသုံးမှုများတဲ့ကြက်သားအမဲသားငါစိတ်သားဝက်သားစတဲ့ဈေးနှုန်းတွေဟာတပိတ်တာကို14000ကနေ25000ကျပ်ထိမြင့်တက်နေပြီးကြက်ဥကတော့တစ်လုံးကို260ကနေ300ကျပ်ပေးဥတလုံးကို350ရာနေ400ကျပ်ဈေးနှုန်းတွေဖြစ်ပေါ်နေတာပါစစ်တပ်ကအာဏာမသိရင်2020ခုနှစ်အတွင်းကအသားနဲ့ငါးစီးဟာတပိတ်တာကို4000ကနေ12000ကျပ်အတွင်းမှသာရှိခဲ့တာဖြစ်ပါတယ်အသားငါးစီးတွေမြင့်တက်လာပေမဲ့တရက်လောက်ခလဆာနှုံထားနဲ့ငွေငွေကတက်မလာတဲ့အပြင်အလုတ်ကင်မှာရှားပါလာတဲ့အတွက်နေ့စဉ်အသားငါးစားတောင်းနိုင်ဖို့ခက်ခဲလာတယ်လို့ပြည်မျိုးနယ်ကစက်သားရောင်းချသူဒေါ်နေကြီးကပြောဆိုထားပါတယ
်အခုဆက်ပြီးအောင်သူပါလေးရဲကနေစတဲ့ရေနေထိဈေးွက်အတွက်အသက်ကြာနိုင်မည်ဖြစ်သွားတယ်လေယာထွက်ကုန်ဒီနန်စင်းတွေကိုပြောပြပေးချင်ပါတယ်အိန္ဒိယဝေလွာကြောင့်မက်ပေစီဆက်တိုက်ပြင်တက်နေပါတယ်အိန္ဒိယမှာပဲထွက်နေနိုင်တဲ့အတွက်ဝေလွာပုံများလာနိုင်တဲ့အနေအထားရှိနေပါတယ်မြန်မာပြည်တွင်းမှာလည်းမက်ပေလက်ကျန်ယွနေနေရာကြောင့်ဈေးဆက်တက်မဲ့အလားအလာရှိနေတယ်လို့ပဲဈေးကွက်ဆောက်ကြည့်သူတွေကခန့်မှန်းထားကြပါတယ်။မန်လေးဈေးကွက်မှာမက်ပေ60ပိတ်တောင်ဝန်တအိတ်ကိုပြီးခဲ့တဲ့အောင်တိုဘာ4ရက်နေ့က23,500ကနေ23,800ကျပ်ကြာပေါင်းစည်းရှိခဲ့ပြီးအောင်တိုဘာ17ရက်နေ့မှာတော့တအိတ်ကို23,000ကနေ25,500ကျပ်ထိဈေးနှုန်းမြင့်တက်လာပါတယ်။ရန်ကုန်ဈေးကွက်မှာတော့မက်ပေ FAGRC တင်ကိုပြီးခဲ့တဲ့တတိယပတ်အောက်တိုဘာ4ရက်နေ့မှာ24,800ကျပ်ပေါင်းစည်းဖြစ်ခဲ့ပြီးအောက်တိုဘာ10ရက်နေ့မှာတော့တတိယကို25,500ကျပ်ထိမြင့်တက်လာတာတွေ့ရပါတယ်
ပဲဒီစိန်ကတော့အစ်စ်ဝင်ရောက်လာတာရှိတယ်လို့တရုတ်အဝယ်လဲဆက်ရှိနေရကြောင်းဈေးနှဲငယ်မြင့်တက်လာပါတယ်။အောက်တိုဘာ10ရက်ကရန်ကုန်ဈေးကွက်မှာပဲဒီစိန်ဝါခေမတပိတ်တာကို3830ကနေ3300ကျပ်ပေါက်ဈေးရှိပြီး80ကျပ်ဈေးတက်လာပါတယ်။ပဲဒီစိန်ပခုတ်ကူအစ်စ်ကတော့တပိတ်တာကို3080ကနေ3250ကျပ်ပဲဒီစိန်ခရမ်းရွှေဝါထိတ်ဆကတပိတ်တာကို3630ကျပ်ပဲဒီစိန်ပခိုးရွှေဝါက3465ကျပ်ဈေးရန်ရှိပြီးအတက်အကျမရှိဈေးငြိမ်နေပါတယ်မန္တလေးဈေးကွက်မှာလည်းပဲဒီစိန်အညာက 56.25 ပိတ်တာဝင်တဲ့အိကို35,500ကျပ်ကနေ39,200ကျပ်ပေါက်ဈေးရှိပြီးအယောင်းဝယ်တည်ငြိမ်နေပါတယ်
ပင်စင်ကုန်ကြီးကတော့ပြင်ပတင်ပို့မှုနဲ့ပြီးဈေးငိမ်နေပါတယ်။ရန်ကုန်ဈေးကွက်မှာတော့အရင်တစ်ပတ်ကဈေးအတိုင်းအသင့်ကျမရှိပဲတန်ကို7,48,500လောက်ပေါက်ဈေးရှိနေပြီးမန္တလေးဈေးကွက်မှာတော့ပင်စင်ကုန်ကြီး60ပိတ်တောင်ဝင်တဲ့အိမ်ကို3,900ကျပ်နဲ့ဈေးငိမ်နေပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာစီဝါသတင်းတွေတက်ဆက်ခဲ့တာပါဗျာအခုတော့ဥရုရာသီနဲ့နာဂတ်ကဘာအစီအစဉ်လှည့်ကြပါပြီဗျာကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံနဲ့တိကျဆက်ဆက်ဆွေးနွေးပွဲတွေမှာဆွေးနွေးခဲ့ကြတဲ့ရာသီဥရုရေးရာလှုပ်ရှားမှုတွေအကြောင်းကိုဒီတစ်ပတ်အစီအစဉ်မှာနန်းလောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဆက်တုံးခုနှစ်မှာအပူပြင်းဆုံးလို့ဆိုရဲနှွေရာဒီနဲ့နိုင်ငံတိုင်းကြုံတွေ့ခဲ့ရပေမဲ့လည်းတချို့နိုင်ငံကောင်းဆောင်တွေကတော့အဲ့ဒီအပူဒဏ်ကိုခံစားခဲ့ရဖို့မပေါ်ဘူးလို့88ကြိမ်မြောက်ကုလသမဂ္ဂထွတ်ထွေးညီလာခံအဖွဲ့မိန့်ခွန်းမှာပဲအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုသွားပါတယ်ဥဒုရာဒီပြောင်းလဲမှုထိန်းချုပ်ရင်းနဲ့ပတ်သက်လို့တချို့နိုင်ငံတွေဘက်ကထိရောက်စွာဆောင်ရွက်မှုမရှိတာကိုအားမလို့အားမရဖြစ်တဲ့သဘောနဲ့အဲ့ဒီလိုပြောဆိုသွားတာပါအမေဇုန်တည်တော်ကြီးရှိရာဘရာဇီးနိုင်ငံရဲ့သမရလည်းဖြစ်သဘာဝပတ်ဝန်းကျင်အရေးအထူးအလေးထားတဲ့ဘရာဇီးသမရလူလာဒါဆီလ်ဗာကညီလာခံမှအခုလိုတင်ပြသွားပါတယ
်။ Os países ricos cresceram baseado em modelo com alta taxa de emissão de gases.
ချမ်းသာတဲ့နိုင်ငံတွေကရာသီဥတုဖောက်ပြန်ပြောင်းလဲစေတဲ့ဓာတ်ငွေအများပြားထုတ်လွှတ်တတ်တဲ့စီးပွားရေးပုံစံတွေကိုအကောင့်ထည့်ဖော်ရင်းနဲ့ပေါ်ထွန်းလာတာပါ။ဥရုယာဒီဆိုင်ရာအရေးပေါ်အခြေအနေတွေရင်းဆိုင်နေကြပြီဖြစ်တဲ့အတွက်ဒီကိစ္စကိုအရင်ကနိုင်ငံဆောင်သဘောတူထားတဲ့အတိုင်းပြုပြင်ပြောင်းလဲမှုဆောင်ရွက်မှဖြစ်တော့မှာပါကိုယူရမယ့်တာဝန်ကိုရှောင်လွှဲနေလို့မရတော့ပါဘူ
းတဘာဝပတ်ဝန်းကျင်ဟာကြောက်စရာကောင်းတဲ့နှုံးနဲ့ပြောင်းလဲလာနေတဲ့အတွက်လူအသက်တွေနဲ့လူမှုဘဝရှင်တန်ရပ်တည်မှုအပေါ်ရက်ခတ်လာနေပြီလို့အာဖရိကတိုက်ကအသေးငယ်ဆုံးတိုင်းပြည်တစ်ခုဖြစ်တဲ့ဆေရှယ်လတ်သမရာဝါဗဲရမ်ခါလဝန်ကပြောပါရယ
် development agenda we can no longer call
2022ခုနှစ်တကောင်စင်အရာဆိုရင်တော့လူဦးရေသသိန်းကျော်ရရှိတဲ့သူနိုင်ငံဟာဥဒုရာသီအချက်အတဲကြမှာမနယ်ရုံးကန်ရပ်တည်နေရတယ်လို့လည်းပြောပါရယ်အထူးတွင်ညီလာခံကျင်းပနေချိန်နဲ့တပြိုင်တည်းမှာပဲတီချာဆွနစ်ပွဲတွေလည်းကျင်းပခဲ့တာမှာဥဒုရာသီဆိုင်းရရင်မှန်းချက်ညီလာခံမှာတော့ Pacific သမုဒ္ဒရာကျွန်းနိုင်ငံဆာမွာဝန်ကြီးချုပ်ကသူနိုင်ငံဟာဖလုံအိမ်တက်ငွေထုတ်လို့မှုတဲ့ရခိုင်နှုန်းတော့မရှိပဲဆက်မှုအင်အားကြီးနိုင်ငံတွေကတော့80ရခိုင်နှုန်းလောက်ထုတ်လုပ်နေတယ်လို့ပြောဆိုသွားပါတယ
် As SIDS our contribution to
လူသားတို့အတွက်မစင်စားပဲအကျိုးအမြတ်ကိုရာကြည့်နေမယ်ဆိုရင်တော့ဒါဟာမတရားတဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်ကုလသမဂ္ဂအညီလာခံကိုတက်ရောက်ခဲ့တဲ့ Hollywood ရုပ်ရှင်မင်းသမီးကြီး Jane Fonda ကလည်းရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုတွေရပ်ပေးဖို့လှူပေါင်း9000ခွဲကျော်လောက်နယူးယောက်မြို့မှာခြိတဲ့တောင်းဆိုခဲ့တဲ့ကြားကကျမတို့နိုင်ငံကောင်းဆောင်တွေဒီတောင်းဆိုချက်ကိုဘာကြောင့်မကြားရလဲလို့မေးခွန်းထုတ်သွားပါတယ်အထွေထွေညီလာခံရဲ့တရားစွန့်ပွဲတစ်ခုမှာတော့တဘာဝပတ်ဝန်းကျင်ရေးရာနဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအကောင့်ထည့်ဖို့ဆောင်ရွက်မှုနဲ့ပတ်သက်လို့လူငယ်တွေရဲ့အခန်းကဏ္ဍကိုကမ္ဘာနိုင်ငံဆောင်ကလူငယ်လူရတွေပါဝင်ဆွေးနွေးခဲ့တာပါညီလာခံမှာတက်ရောက်စကားပြောဆိုခွင့်ရခဲ့တဲ့ကိုဟိန်းထက်ဦးကလူငယ်တွေကြားမှာမတူညီတဲ့တောင်းဆိုချက်တွေရှိနေတာကို VOE ကအခုလိုပြောပါတယ
်
ဖွံ့ဖြိုးဆဲနိုင်ငံတွေကအာထိတ်တန်းမှာ priority တခုဖြစ်တင်ပါမလားအဲ့လိုမျိုးမေးခွန်းထုတ်ခံရတာမျိုးတွေရှိတယ်ဗျအဲ့လိုမျိုးအခါကြလို့ရှင်တော့ကျွန်တော်တို့ဘက်ကနေပြီးတော့ပြင်းပြင်းထန်ထန်ပဲမဟုတ်ဘူးငါတို့အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ကုလသမဂ္ဂကချမှတ်ထားတဲ့2030ဆိုရဲအာဒီဂျီမန်ချက်တွေကနိုင်ငံတွေအားလုံးမပါဘူးဆိုလို့ရှင်ဘယ်လိုမှအထီအောင်မှာမဟုတ်ဘူးဗျအဲ့လိုဆိုတော့ကျွန်တော်အနေနဲ့ကတော့ဒီလိုမတိမငြိဖြစ်နေတဲ့နိုင်ငံတွေမှာပါလို့ရှင်ငါတို့ဖြစ်ဒီ2030ရည်မှန်းချက်ကိုရောက်ပြီလို့ပြောလို့မရဘူးဆိုတာမျိုးကိုပြပြထန်ထန်ပြောခဲ့
။ဥဒုရာသီပြောင်းလဲမှုထိန်းချုပ်ရဲ့အစီအစဉ်တွေအချိန်မြင့်ရင်းနဲ့အားလုံးညီညွတ်စွာပါဝင်ဆောင်ရနိုင်အောင်လို့ကုလသမဂ္ဂအသွေးမှုချုပ်က Acceleration Agenda and Climate Solidarity Pact ဆိုတဲ့မူကြမ်းတရက်ကိုလည်းအကြံပြုတင်ပြထားပါတယ်။စက်တင်ဘာလဆမိုင်းမှာပဲအာဖရိကဥဒုရာသီညီလာခံကိုလည်းအသွေးမှုချုပ်တက်ရောက်ခဲ့ပါသေးတယ်။ကမ္ဘာဖလုံအိမ်တန်းငွေထုတ်လုပ်မှုရဲ့400ခိုင်နှုန်းတောင်ရှိတဲ့အာဖရိကဟာလည်းကမ္ဘာအပူချိန်မြင့်တက်မှုကိုတော့အဆိုးဝါးဆုံးရင်ဆိုင်နေရပြီးမျိုးလင်းချက်တွေနဲ့အခွင့်အလမ်းတွေထိခိုက်ပျက်စီးနေရတယ်လို့အတွေ့အမှုချုပ်ကပြောဆိုသွားပါတယ်။တခါလို့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗောလ်တာထက်ကလည်းဂျနီဗာမှာအခုလိုတင်ပြသွားတာပါ
။ Climate change is pushing millions of people into famine.
ဥရယာဒီတောင်းလဲမှုကြောင့်လူသန်းနဲ့ချီငတ်မုတ်ခေါင်းပါမှုပေးနဲ့ရင်ဆိုင်နေကြရပါတယ်။မျောလင်းချက်တွေအခွင့်လန်းတွေလူနေအိမ်တွေနဲ့လူမှုဘဝတွေကိုပါဥရယာဒီပြောင်းလဲမှုကဝါမျိုးဖျက်ဆီးပစ်နေပါတယ်။ဥရယာဒီအရေးပေါ်သတိပေးချက်တွေဟာလူအသက်ဆုံးရှုံးစေတဲ့လက်တွေဖြစ်ရက်တွေကဘာတဝန်းထပ်ခါတွေ့မြင်နေရပါပြီ။
ဖလုံအိမ်တန်းကိုဆက်ပြီးတော့ထုတ်လို့နေပဲရုပ်ကျင်းလောင်စာတွေဆက်ပြီးတော့သုံးဆွဲနေမယ်ဥဒုရာသီပြောင်းလဲမှုအရေးအချိန်အဟုန်နဲ့ဆောင်ရွက်မှုပြက်ကွက်နေအောင်မယ်ဆိုရင်တော့ပိုအားကောင်းပြီးတော့ထိခိုက်ပျက်စီးမှုကြီးမားလာတဲ့တဘာဝဘေးအန္တရာယ်ခက်ဆစ်စိတ်ဖြစ်လာလိမ့်မယ်လို့ဥဒုရာသီဆိုင်ရာသိပ္ပံပညာရှင်တွေကအစဉ်တစိုက်သတိပေးတိုက်တွန်းလာတာပါဒါပေမဲ့လည်းပညာရှင်တွေကြိုတင်ဟောကိန်းထုတ်ထားတဲ့အဲ့ဒီလိုအနာဂတ်ကာလကြီးတဲ့ကိုလက်ရှိရောက်နေကြပြီဖြစ်တဲ့အတွက်နောက်ထပ်သတိပေးချက်တွေထုတ်ဆရာမလိုတော့ဘူးလို့မဟာမင်းကြီးထပ်ကပြောပါတယ်ဘာလို့ရမယ်ဆိုတာကိုအားလုံးသိထားကြပြီဖြစ်တဲ့အတွက်အမှန်တကယ်မေခွန်းထုတ်ရမှာကဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးဆောင်ရွက်မှုတွေမှာဘယ်အရာကအဟံ့အတာဖြစ်နေတယ်လဲဆိုတဲ့မေခွန်းတာဖြစ်တယ်လို့လည်းမဟာမင်းကြီးကပြောဆိုသွားပါတယ်။ချစ်မတော်ပါ
ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာအခု VOA American အသံကထုတ်လွှင့်ပေးခဲ့တဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်။ဒါမှမဟုတ်မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်များ။ခုချန်နေသေးတဲ့အချိန်တော့အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတစ်ဆက်တည်းပြောပြပေးပါမယ်ခင်ဗျာ။ဆော်ဒီအာရေဗျနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဆော်ဒီနိုင်ငံသားဝန်ကြီးဖိုင်ဇာဘင်မာဟန်နဲ့စတင်နေ့ကတွေ့ဆုံခဲ့ပြီးအစ္စရေးဂါဇာပြည်ပခါကိုဆွေးနွေးခဲ့ပါတယ်။ဆော်ဒီနိုင်ငံသားဝန်ကြီးကအရက်သားတွေကိုတိုက်ခိုက်တဲ့အပေါ်နှစ်ဖက်စလုံးကိုပြစ်တင်ရှုတ်ချလိုက်ပြီးကျန်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းလျှော့ချဖို့တိုက်တွန်းပါတယ်။တခါအစ္စရေးရဲ့အင်ဂျင်ဂျင်လေဘရွန်နိုင်ငံမှာရောက်နေတဲ့အီရန်နိုင်ငံသားဝန်ကြီးကလည်းဒီစစ်ပွဲကနေဒေသတွင်းစစ်ပွဲကြီးအဖြစ်ပြန့်နှံ့မသွားအောင်ကာဝယ်နိုင်မှုဖြစ်နိုင်ခြင်းရှိနေသေးကြောင်းပြောပါလေဒါပေမဲ့ဒီလိုမျိုးကာဝယ်ဖို့ကအခြေအနေငယ်ပဲကျန်တော့တယ်လို့စနေနေ့ကသတိပေးလိုက်ပါတယ်မြန်မာမှာတော့လက်နက်ကိုင်ပြည်ပခါတွေရှိနေချိန်မှာပဲအာနာသိစစ်ကောင်စီကတော့လွန်ခဲ့တဲ့ရှင်းနှစ်ကလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစေ NCA နှစ်ပတ်လည်အခမ်းအနားကိုဒီနေ့နေပြည်တော်မှာကျင်းပပါတယ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့စစ်ကောင်စီတပ်တွေကြားလက်လော့တိုက်ပွဲတွေရှိနေချိန်မှာပဲဒီကနေ့အခမ်းအနားကိုကျင်းပလာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့တက်ရောက်ကြပါတယ်တခါပြီးခဲ့တဲ့သတင်းပတ်ထဲမိုးအစမပြတ်ရွာသွန်းပြီးရေကြီးရေရှမ်းမှုတွေကျုံနေရတဲ့ပဲခူးတိုင်းဒေသတွေမှာတော့ရေဘေးကျောက်စာတင်ကျောင်း200ကျော်ကိုယာယီပိတ်ထားစေဖြစ်ပါလေဗျ2,500အတွင်းမှာအဆိုးအဆိုးအဖြစ်ခဲ့တဲ့ပဲခူးမျိုးနဲ့အနီးတစ်ဝိုက်မှာရေဘေးတံဆူဆူဝဝနဲ့ကျုံနေရပြီးလူနေအိမ်တွေအများပြားရေနှစ်မြုပ်ခဲ့တာပါဘေးလူဟာရွှေပြောင်းခိုးလုံးနေရသူတွေကလည်းတောင်းတဲ့ချီရှိသလိုသီးနှံစိုက်ခင်းတွေအများပြားလည်းပျက်စီးခဲ့ရပါတယ်ခုတော့ထိတ်တန့်သတင်းတွေကိုကျွန်တော်ကပြန်လည်တက်ဆက်ခဲ့တာဖြစ်ပါတယ်ဗျာဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ Glenn Campbell ပါအခုအစီအစဉ်တွေကိုမနေ့7နိုင်ကနေ9နိုင်အထိ light meter 16 19 41ကနေလည်းပြန်လည်ထုတ်လွှင့်ပေးသွားမှာမလို့တချို့အစီအစဉ်တွေလွတ်သွားများရှိရင်ပြန်လည်နားဆင်နိုင်ပါတယ်ဗျာ VOA ကိုလည်းဝေဖန်အကြံပြုကြဖို့ဖိတ်ခေါ်ပါတယ်ဗျာအခု social media online ပေါ်ကနေလည်းမှတ်ချက်တွေပြုနိုင်ပါတယ်ဗျာဒီကနေ့မနေ့အစီအစဉ်တွေကို radio ပြင် online ကနေကြည့်ရှုနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ VOA American အတရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြရစီခင်ဗျာ VOA ကိုလည်း email ပို့ဖို့ခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ဖြစ်ပါတယ်ခင်ဗျာခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း voanews.com မှာအချိန်မြေပြန်လည်နားဆင်နိုင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးရန်တွေကင်းတောကခတ်သိမ်းရှင်းနိုင်ပြီးကျန်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ကတော့ညီညာရေးပါခင်ဗျာ